Welcome to the Voice of America in Burmese.
Mingala nya chama to ta shin mya shin. POA မြန်မာပိုင်းစီစဉ်ရ2018ခုနှစ်မတ်လ14ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 2425.51 နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။လက်ရှိကျင့်သုံးနေတဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်မယ်ဆိုရင်နောက်နှစ်အတွင်းအမေရိကန်ပြည်သူ14သန်းလောက်ကျမ်းမာရေးအာမခံဆုံးရှုံးရမယ်လို့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရုံကပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂတွေကဗီတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုဒီလကုန်မှစမယ်လို့ဝန်ကြီးချုပ်မေကဒီကနေ့လွှတ်တော်ကိုပြောပါတယ်။စင်ကာပူဝါရင်ဝန်ကြီးကိုချောက်တောင်ရဲ့သုံးရက်ကြာမြန်မာနိုင်ငံခီးစဉ်ကိုတော့ဒီကနေ့စတင်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်အောင်နဲ့အတူချိန်ညားပေးပါမယ်ရှင်
။ကောင်းပါပြီရှင်။မွန်ပြည်နယ်ကဆောက်လို့ဆဲတန်လွင်မြစ်ပေါ်ကတရားကိုပို့ချောအောင်စံတရားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့တရင်မှာကြားဖို့ရှိတာကတော့
တိုင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာသင်္ကေတရရှိနေမယ်တွေ့နေလားမူရင်းနာမည်ရှိတယ်တို့ပို့ချောအောင်စံနာမည်ကွန်ပျူတာနဲ့ခြားနေရတယ်များကြီးမြောက်များစွာရှိနေပါတယ်
ချောင်းဆောင်ဒေတာခန်တူပါရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့မှာပါဒါအပြင်လုံချုံရေးကြောင်ရွက်ကပွဲကျင်းပခွင့်မရခဲ့တဲ့မန်ရှူမြို့နယ်တွင်ကရွာတွေမှာလာမဲ့ကြဖြာရွက်ကပွဲအတွင်မြန်မာအစိုးရတပ်နဲ့ရဲတို့ကိုအဝင်မခံမှုဘာကြောင့်တောင်းဆိုရတယ်လဲဆိုတဲ့သတင်းနဲ့တိုက်ကြီးငလင်နောက်ဆက်တွဲအခြေအနေနဲ့အတူအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ပထမဆုံးအာရှခီးစင်မှာဘာကြောင့်သတင်းထောက်တွေလိုက်ပါခွင့်မပေးရတာလဲဆိုတာတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရေးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့ Obamacare လို့လူသိများတဲ့အခချင်းငွေတက်တာတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအာမခံဆုံးရှုံးကြလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရရုံးကပြောဆိုလိုက်ပါတယ်သမရဟောင်းဘရက်ကိုဘာမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမရဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲဖော်ရမှာကြတဲ့မဲ့ကုန်ကြစိတ်နဲ့ပတ်သက်ပြီးအစိုးရခန်းစားတစ်ဆောင်ကိုပါတီဆွဲခင်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရရုံးကတင်းနှင်းလာနေကထုတ်ပြန်တာပါလက်ရှိကျန်းမာရေးဆောင်ရှောက်မှုစနစ်ကဈေးကြီးပြီးလူတွေကိုကျန်းမာရေးအာမခံမဝယ်မနည်းရစနစ်ဖြစ်တာကြောင့်မတရားဘူးလို့သမ္မတထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ်။ Republican တို့တင်သွင်းတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာကျန်းမာရေးအာမခံမရှိသူ14သန်းကနေ41သန်းလောက်ထိမြင့်လာမယ်လို့ CBO အစိုးရခန်းစားကဖော်ပြပါတယ်။2026ခုနှစ်အရောက်မှာအာမခံမရှိသူ52သန်းအထိဖြစ်လာနိုင်တယ်လို့ထောက်ပြပြီး Obamacare ကိုဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အာမခံမရှိသူထပ်ဝက်ရောချမှာဖြစ်ပြီး28သန်းလောက်ပဲရှိမှာလို့ဖော်ပြတာပါ2010ခုနှစ်ကစတင်ခဲ့တဲ့သမ္မတ Obamacare ရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကအရင်ကကျန်းမာရေးအာမခံမရှိသူသန်း20တို့ကိုအာမခံတွေရရှိစေခဲ့တာဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်သစ်က2019-2026ခုနှစ်ကြားဗဟိုအစိုးရရဲ့လုံငွေပြမှုကိုဒေါ်လာ338ဘီလီယံအထိရှော့ချပေးနိုင်မှာဖြစ်တယ်လို့လည်း CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလရုံးကသမ္မတဒေါ်နယ်ထရန့်နေထိုင်ခဲ့တဲ့နယူးယောက်မြို့က Trump Tower ရဲ့ဖုန်းတွေကိုအဲဒီချိန်ကသမ္မတ Barack Obama ကကြားပြန်နားထောင်ခဲ့တယ်လို့သမ္မတ Trump ဆဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စွန့်စည်းကော်မတီတွေကထောက်ထားပေးဖို့တောင်းဆိုထားတာကိုအချိန်ထပ်ပေးဖို့တရားရေးဌာနကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းကရေးသားဆဆွဲခဲ့ပေမဲ့သက်သေအထောက်ထားတော့မပြနိုင်ခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းတွေကိုခိုးနှောက်ထောင်တယ်လို့သမ္မတ Trump ကဆိုလိုတာမဟုတ်ကြောင်းအိမ်ပြီးတော့ပြောခွင့်ရ Sean Spicer ကလည်းတနင်္လာနေ့မှာပြောခဲ့ပါတယ်သမ္မတ Trump က Twitter မှာအတိအကျဆွဆွဲပြောဆိုခဲ့တာအတွက်သူ့မှာတက်တည်ပြကြမရှိပါဘူးလို့အိမ်ပြီးတော့အကြံပေးတယောက်ဖြစ်တဲ့ Kellyanne Conway ကလည်းတနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်တက်တည်အထောက်အထားပြဖို့သူ့လို့မဟုတ်ဘူးလို့ CNN နဲ့မီးမြန်းကဲမှာ Miss Conway ကပြောခဲ့တာပါဒါကြောင့်ဒီစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တာပါလို့လည်းသူကပြောပါရယ်သမ္မတ Trump ကဆွဆွဲပြောဆိုခဲ့တယ်လို့ဖုံးကြားဖြတ်ခိုးနားထောင်ခံရတယ်ဆိုတာနဲ့ပတ်သက်လို့အင်ပီရိုကရောထောက်လိုင်းအကြီးကဲတွေကပါတသက်အထောက်အထားတစုံတရာမပြနိုင်ကြသေးပါဘူးသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါရယ်ဆွဆွဲခဲ့မှုကိုတသက်ပြနိုင်မယ့်အထောက်အထားတွေကိုတနည်းလာနေနောက်ဆုံးထားတင်ပြဖို့အတွက်အောက်လွတ်တော်ထောက်လိုင်းရကော်မတီကနောက်ဆုံးအချိန်ဖြစ်သတ်မှတ်ပေးထားတာဖြစ်ပါရယ်ခင်ဗျာ
ဥရောပတမကထဲကဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်ကိုအခုမလကုန်ပိုင်းမှာစတင်မယ်လို့ဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်ကိုဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပတမကအဖွဲ့ဝင်အဖြစ်ကနေဘလို့နှုတ်ထွက်ရမယ်ဆိုတာကိုပြဋ္ဌာန်းထားတဲ့ EU သဘောတူစာချုပ်ရဲ့အပိုက်50ပါပြဋ္ဌာန်းချက်အတိုင်းဒီလကုန်မှာစတင်မယ်လို့ဝန်ကြီးချုပ်မေကပြောဆိုတာဖြစ်ပါတယ်။ဥရောပတမကထဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလွှတ်တော်အမတ်တွေမနေ့ကအတည်ပြုပေးခဲ့ပြီးတဲ့နောက်ဒီကနေ့မှာဝန်ကြီးချုပ်ကဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလွှတ်တော်မှာမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဥရောပတမကထဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့လုပ်ငန်းစဉ်ကနှစ်နှစ်လောက်အချိန်ယူရမယ်လို့လည်းခန့်မှန်းထားကြပါတယ်။ဥရောပတမကအဖွဲ့ဝင်နိုင်ငံအဖြစ်အစိုးရပိုင်းဆိုင်ရာမှာရောစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေပါဘလို့ပြန်ပြီးဖြေလျှော့မလဲဆိုတဲ့အပေါ်ဗြိတိန်နဲ့ဥရောပတမကအရာရှိတွေဆွေးနွေးနေကြရတာကြောင့်ဖြစ်ပါတယ်။ဥရောပတမကဒေကနဲ့ဗြိတိန်နိုင်ငံနှုတ်ထွက်ရေးကို2016ခုနှစ်ဇွန်လမှာကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
တူရကီနဲ့နယ်သာလန်ကြားတန်တမာရေးအငင်းပွားမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမဂ္ဂရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်။နယ်သာလန်ဆိုရအနေနဲ့တူရကီနိုင်ငံသားရေးဝန်ကြီးကိုနယ်သာလန်နိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုဝေးပွဲတွေမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုင်းပြည်တွေကနေနှင်ခဲ့တာကြောင့်နယ်သာလန်နိုင်ငံကိုနာဇီတွေလိုပြုမှုသူအဖြစ်တူရကီသမ္မတရီကစ်ချစ်ထေးအာရဝန်ကပြင်းပြထန်ထန်ဝေဖန်ခဲ့တာပါ။အခြေအနေတွေပိုဆိုးလာစေမဲ့အပြုမှုပြောဆိုတွေကိုတူရကီဆိုရအနေနဲ့ရှောင်ကျဉ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီနဲ့ဥရောပတိုးချဲ့ရေးဆိုင်ရာကော်မရှင်နာဂျိုအန်ချန်ကတင်းလာနေမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြောဆိုမှုအပေါ်တူရကီအနေနဲ့အလေးထားမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဌာနကဒီကနေ့တုံ့ပြန်ပါတယ်။နယ်သာလန်ဆိုရကိုပြစ်ဒဏ်ခံတုံ့ပြန်တဲ့အနေနဲ့အစိမ့်မြင့်တန်တမန်ဆက်ဆံရေးကိုလည်းတူရကီဘက်ကရဆိုင်းလိုက်ပါတယ်။လက်တလောနိုင်ငံတွေမှာရှိမနေတဲ့တူရကီဆိုင်ရာနယ်သာလန်တန်အမတ်ကိုတူရကီပြန်လာခွင့်ပိတ်ပင်လိုက်ပေမဲ့တာမန်နိုင်ငံသားတွေကိုတော့အဲ့လိုပိတ်ဆို့တန်ခတ်မှုတွေကနေကင်းလွတ်ခွင့်ပေးပါတယ်။နယ်သာလန်ဆိုရရဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ပြင်ဆင်ဆောင်ရွက်တဲ့အချိန်အထိတူရကီအနေနဲ့အခုလိုဆက်တုံ့ပြန်သွားမယ်လို့တူရကီဒုတိယဝန်ကြီးချုပ်နူမန်ခတ်တူမတ်စ်ကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်တူရကီနိုင်ငံကနေတဆင့်ရွှေပြောင်းဝင်ရောက်သူတွေစီးဝင်လာမှုနဲ့ပတ်သက်လို့တားဆီးဖို့ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအစိုးရအနေနဲ့ပြန်လည်သုံးသပ်သွားမယ်လို့လည်းတူရကီအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေအင်ကာနိညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။စင်ကာပူဝါယင်ဝန်ကြီးဂိုချပ်တောင်မြန်မာနိုင်ငံ၃ရက်ကြာခီးစဉ်ကိုဒီကနေ့စတင်ပါတယ်။မတ်လ14ရက်နေ့ကနေ16ရက်နေ့အထိကြာမြင့်မဲ့ခီးစဉ်အတွင်းနေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒါ့အပြင်ချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့နာယကသမရဟောင်းဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥပဒေနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်အကြီးအကဲသူရဦးရွှေမန်းနောက်အရင်သမရယုံဝင်ကြီးဟောင်းလက်ရှိလွှတ်တော်အမတ်ဦးစိုးသိန်းတို့နဲ့လည်းတွေ့ဆုံမယ်လို့ကြေညာချက်မှာပါရှိပါတယ်။စင်ကာပူကဖွင့်လှစ်မဲ့အသက်မွေးပညာသင်တန်းကျောင်းဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကိုလည်းသမရဦးထင်ကျော်နဲ့စင်ကာပူဝါယင်ဝင်ကြီးကိုချောက်တောင်တို့တက်ရောက်ကြမှာဖြစ်ပါတယ်။
တရုတ်နိုင်ငံရဲ့ထိပ်တန်းတရားသူကြီးတဦးကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုဘီဂျင်းမြို့တော်ကအစိုးရနိုင်ငံရေးဆွေးနွေးပွဲမှာတင်ပြတာမှာတော့ဒီလွန်ခဲ့တဲ့နှစ်တွေအတွင်းအကြီးမားဆုံးအောင်မြင်မှုတစ်ခုအဖြစ်ဖြိုခွင်းခဲ့တဲ့လူ့အခွင့်အရေးရှင်တွေကိုစာရင်းပြုစုတင်ပြခဲ့ပါတယ်။ဒီအချက်ကရှင်တွေအပေါ်နောက်ထပ်ဆက်ပြီးတော့နှိပ်ကုပ်သွားမယ်ဆိုတာကိုပြသလိုက်တာဖြစ်နိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်တရုတ်နိုင်ငံရဲ့အနာဂတ်တရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရုံးတွေရဲ့လွတ်လပ်စွာစီရင်ဆုံးဖြတ်ခွင့်အပေါ်တရားရုံးချုပ်အကြီးအကဲရဲ့မျှော်မှန်းချက်ပေါ်မှာလဲလူခွင့်ရေးလှုပ်ရှားသူတွေကတန်တရားရှိနေကြပါတယ်တရားရုံးချုပ်တရားသူကြီးနဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ဇောင်ခီယန်းကသူ့ရဲ့ဒီနှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုတရုတ်ပြည်သူ့ကွန်ဂရက်မှာပ ပြီးခဲ့တဲ့တနင်္ဂနွေနေ့ကတင်သွင်းခဲ့တာမှာတော့ပထမဆုံးအနေနဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ကွန်မြူနတီပါတီရဲ့စီမင်းတွေအပေါ်တစ္ဆာခံကြောင်းလဲကတိပြုခဲ့တာပါ။တရားရုံးတွေရဲ့ပထမဆုံးသောအမြင်မှုကအမျိုးသားလူမျိုးရေးနဲ့လူမျိုးကြတိညင်ရေးကိုဆောင်ရွက်ထားနိုင်တာဖြစ်တယ်လို့အမွတ်တေပြောဆိုသွားတဲ့ဆောင်ရှီဖန်အပါဝင်နိုင်ငံအာဏာကိုထိပါသူတွေကိုပြင်းထန်တဲ့ပြစ်ဒဏ်တွေစီရင်ပေးနိုင်ခဲ့တယ်လို့လည်းပြောဆိုသွားပါတယ်။2015ဇူလိုင်လကတည်းကလူခွင့်ရေးရှိနေပေါင်း300ကျော်ကိုတရုတ်ဆွေရကဖမ်းဆီးနေနေခဲ့တဲ့အထက်မှာဘေကျင်းမြို့တော်ကဖန်ဂရီဥပဒေအကြံပေးလုပ်ငန်းရဲ့ညှဉ်းပန်းရေးမှူးဆောင်ရှီဖန်လည်းပါဝင်ခဲ့တာပါသူကတော့အာဏာပိုင်အနေနဲ့ထိတ်တိတ်တွေးရတဲ့အမှုခင်းတွေကိုအမှုတွေတွေကိုစားဆောင်ရွက်ပေးသူဖြစ်ပါတယ်ခင်ဗျာ
လီဗျားစစ်တပ်ရဲ့ခေါင်းဆောင်ခါလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့တွေကရေနံတင်ပို့ရာစိတ်ကမ်းမြို့ရက်စ်လာနဖ်ကိုပြန်လည်သိမ်းပိုက်ရေးထိုးစစ်တွေဆင်နွှဲနေပါတယ်။ဂျီဟတ်အစွန်းရောက်အဖွဲ့ဘန်ဂါဇီကာကွယ်ရေးတပ်ဖွဲ့ BDB တို့သိမ်းပိုက်ထားတဲ့ရက်စ်လာနဖ်ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်နိုင်ငံအရှေ့ပိုင်းမှာအခြေစိုက်တဲ့လီဗျားအမျိုးသားတပ်မတော် NA ကမြေပြင်တပ်တွေကိုစုစည်းခဲ့ပြီးလေချောင်းကနေလည်းကနအူတိုက်ခိုက်ခဲ့ပါတယ်။ဂျီဟတ်အစွန်းရောက် BDB အဖွဲ့ကရေနံတင်ပို့ရာ Lasnaf Lanaf စိတ်ကမ်းအပြင်နောက်ထပ်ရေနံတင်ပို့ရာ Sidar စိတ်ကမ်းကိုလည်းထိန်းချုပ်ထားတာဖြစ်ပါတယ်။လီဗျားကောင်းဆောင်မိုမာဂရာဖီတပ်ဖြတ်ခံရပြီးနောက်ပိုင်းလီဗျားနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုရာရေးကြိုးပမ်းနေရတာဖြစ်ပါတယ်။ပြိုင်ဘက်အင်အားစုတွေကြားညွန်ပေါင်းဆွေရတရားဖွင့်နိုင်ရေးသဘောမတူနိုင်ဖြစ်နေသလိုပြည်သူစစ်တပ်ဖွဲ့ပေါင်းများစွာကလည်းနေမြေရရှိရေးပြိုင်ဆိုင်နေကြတာဖြစ်ပါတယ်။
နွေဦးပေါက်ရာသီမတိုင်ခင်သတင်းတပတ်ကျော်လိုမှာပဲအမေရိကန်အရှေ့ဘက်ကမ်းခြေတစ်လျှောက်အင်အားကြီးနှိမ့်မုံနိုင်ဟာတင်းလာနေ့နောက်မင်းကစတင်ပြီးတော့အင်္ဂါနေ့အထိကြာရောက်နိုင်တယ်လို့ဒီအမေရိကန်မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်မြို့တော်ဝါရှင်တန် DC ဒေသတဝိုက်မှာတော့6လမကနေဒပေကျော်လောက်အထိကြာမယ်လို့ကမန့်ထားတာပါတင်းလာနေ့ညဘက်8:00လောက်ကစပြီးတော့ဝါရှင်တန်မှာနှင်းတွေကြပေမဲ့အစောပိုင်းကြတဲ့နှင်းတွေကလမ်းပေါ်ကြပြီးတော့မကြခင်အရေးပျော်သွားတာကြောင့်ဒီကနေ့မနက်မှာတော့လက်မအနေငယ်သာတင်ကြနေခဲ့တာပါနှင်းမုံနိုင်တန်းကြောင့်လိုအပ်တဲ့အကူအညီတွေအစင်းသိပေးနိုင်အောင်သမ္မတထရပ်မှာအမိမြေလုံခြုံရေးဝန်ကြီးနဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုလည်းညွှန်ကြားထားပါတယ်အမေရိကန်ပြည်ထောင်စုအရှေ့မြောက်ဒေသကမုံနိုင်ပြင်းထန်ဆုံးကြောက်မဲ့နေရာတွေမှာရှိတဲ့လေးစိတ်တွေကနေလေရင်ပြန်တမ်းမှုပေါင်း 8,800 ကျော်ကိုလည်းလေကြောင်းလိုင်းတွေကဖြတ်သိမ်းထားပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံရဲ့လက်ရရင်ခေါင်းဆောင် Greg Wilder ဦးဆောင်တဲ့ Freedom Party ကဗုဒ္ဓဦးနဲ့ရွေးကောက်ပွဲတွေမှာဒုတိယနေရာကလိုက်မဲ့အနေအထားရှိနေပေမဲ့ဒီပါတီနဲ့ပူးပေါင်းရေးကိုနိုင်ငံရေးပါတီတွေကဆက်ပြီးတော့ညှင်းပယ်ထားဆဲဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ် Mark Rutte ရဲ့လက်ရရင်ခေါင်းဆောင် Wilder တို့ရဲ့မကြခင်ကစကားစစ်ထိုးပွဲအတွင်းမှာဝန်ကြီးချုပ် Rutte က Wilder ရဲ့ Freedom Party နဲ့လက်တွဲအလုံးမလုပ်ဘူးလို့ထပ်ပြီးတော့ပြောထားတာဖြစ်ပါတယ်။လက်ရရင်ခေါင်းဆောင်နဲ့ညွန်ပေါင်းဖွဲ့မှာမဟုတ်ဘူးလို့ပြောဆိုထားတာကလက်ရှိဝန်ကြီးချုပ်ရဲ့ပါတီတင်တော့မဟုတ်ပါဘူး။ရွေးကောက်ပွဲချိုကာလမှာသူ့ပါတီကိုကျင်ထားတဲ့လုပ်ရက်ကဒီမိုကရေစီနဲ့မကိုက်ညီဘူးလို့ Freedom Party ရဲ့ခေါင်းဆောင်ကသုံးနှုန်းပြောဆိုပြီးနောက်ဆုံးမှာတော့ဝန်ကြီးချုပ်အနေနဲ့သူ့ပါတီကိုဖယ်ကျင်ထားနိုင်မှာမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်းလည်းပြောဆိုပါတယ်။နယ်သာလန်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတစ်ခုတည်းကအပြတ်အသတ်နိုင်ရတာမျိုးမရှိခဲ့တာကြောင့်အစိုးရဖွဲ့နိုင်ဖို့အတွက်ပါတီနှစ်ခုသုံးခုတို့ညွန်ပေါင်းဖွဲ့ဖို့လိုအပ်တာဖြစ်ပါတယ
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမတင်ငေးထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မွန်ပြည်နယ်ထဲမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းဆုံမြို့နယ်ဆက်သွယ်ထားတဲ့မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကတံတားကိုပို့ချုပ်အောင်ဆန်းတံတားလို့နာမည်ပေးဖို့ပြည်သူလွတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်သူအစိုးရလို့သတ်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်ကြီးအနေနဲ့ဗဟိုချုပ်ကိုင်မှုမြင့်တက်နေပြီးတော့အာဏာစနဲ့လွတ်တော်တခုလို့ဝေဖန်တာရရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကတင်ပြထားပါတယ်
။မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကဒီတံတားဟာပေ1900ကျော်ရှိပြီးမော်လမြိုင်နဲ့ချောင်းစုံမြို့နယ်ကိုဆက်သွယ်ထားတာပါ။ဗိုလ်ချုပ်အောင်ဆန်းတံတားဆိုပြီးအမည်ပေးဖို့ NLD အစိုးရတက်လက်ထက်မှာကြိုးပမ်းရာကနေဒေသခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေကြောင့်ဒီတံတားဖွင့်ရက်ကိုတော့ရွှေ့ဆိုင်းထားရပါတယ်။တံတားအမည်ကိစ္စကိုပြည်သူ့လွတ်တော်မှာဒီကနေ့မဲခွဲပြီးဗိုလ်ချုပ်အောင်ဆန်းတံတားလို့အမည်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီအပေါ်မှာပြည်သူ့လွတ်တော်ကဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ကြံခိုင်ရေးပါတီကမင်းကင်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးမောင်မြင့်ကတော့လွှတ်တော်အနေနဲ့အလုတ်လုတ်ဆရာရှားနေသလားလို့ပင်မေကွန်းထုတ်ရမလို့တောင်ဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
။ဘုံရိုးရဲမှာဆိုလို့ရှိရင်ရာဇဝတ်လိုဒီရီယာကြီးချစ်တော်ဘူးလို့ဗညာတရလို့သူရဲကောင်းတွေမှာဆိုလို့ရှိရင်လည်းလက်ကွန်းအင်းအေမွန်တရာသမိန်ပရသူရဲကောင်းတွေရှိတယ်။ ဗြိတိသမားတွေကိုကြီးပွားရေးအတုခဲ့တဲ့ဘုဒ္ဓအောက်လို့ဒုစစ်တွေလည်းရှိတယ်။ဒီဘက်ကျမှဆိုရင်လည်းဆရာကြီးနိုင်ပန်းဟာလို့မြတ်သူဝင်လို့လူတွေရှိတယ်။နောက်ဆုံးကသမ္မာယကုထေရောရှိသေးတယ်။အဲ့ဒီလူတွေကစိုက်တဲ့နာမည်ပေးဒါသက်ကျွန်တော်တို့ကထောက်ခံတယ်ဆိုတော့ပြောချင်ပါတယ်။ဒါပေမဲ့ဘုကျော်ဆန်းတရားလို့အခုလို့ဒီတရားတမန်တရားလေးကိုဒီကြ900လောက်ရှိတဲ့တရားလေးကိုနာမည်ပေးတယ်ဆိုတာကတော့ဒါဟာဘုကျော်ဆန်းကိုတစ်ခါတတ်တယ်လဲတူတယ်လို့ကျွန်တော်တို့ကမထောက်ခံဘူး
။ဒီပြင်တမရော်သားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံမှုစောစောမိုးကလည်းပြည်သူဆန္ဒနဲ့အညီဒေတာကိုအစွဲပြုကအမိပေးဖို့ထောက်ပြဆွေးနွေးသွားပါတယ်။ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဘုကြောင့်ဆန်းမှုလေးစားမှုမရှိတာမို့မဟုတ်ပဲ။တိုင်းရင်းသားများရဲ့သဘောထားကိုအတိမတ်ပြုဖို့ရည်ရွယ်ထားတာမို့အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်။ချောင်းဆောင်ဒေတာကန်တဦးဖြစ်တဲ့နိုင်တင်ညွန့်ကတော့တံတားနံပဲပေးမှုနဲ့ပတ်သက်လို့အစိုးရဘောအခုလိုဝေဖန်သွားပါတယ်
။အဖြစ်ချင်းအပြင်တိုင်းရင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာဆင်ခြင်ရချရှိနေမယ်တွေ့နေမှာ။မူရင်းနံပဲရှိတယ်။တို့ဘုကြုံစားနံပဲဂုံပြုတ်ကျင်တဲ့ခြားနေရာတွေများကြီးမြောက်များစွာရှိနေပါတယ်
။ဒီလိုပြည်သူလွတ်တော်ဘက်ကမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့ပြည်သူလွတ်တော်ရဲ့အဆုံးအဖြတ်နဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ်။
ပြောရမယ်ဒီပါတီဒီအဖွဲ့အစည်းတစ်ခုရဲ့လောက်သွားတဲ့မူဝါဒသဘောပါတဲ့ဒီအစိုးရတရားလို့ဒါကျွန်တော်တို့ကနားလည်သဘောပေါက်မိတာပေါ့ဆိုတော့တကယ်တမ်းအဲ့ဒါဒီဆိုင်ရာပြည်သူစုဘာလို့ရင်းဒီမျိုးတိုင်းရင်းရစီရလောက်မဲ့ဆိုရင်တော့အဲကျွန်တော်ချစ်ချစ်ရင်းနေရတာအရေးကြီးတယ်ဖယ်ရယ်ရေးလို့ပြောရင်ဒီနယ်တွေရဲ့ဒီကိုစုံပြောက်သွင်းတွေကိုလည်းတုံ့ပြန်ပေးဖို့လုပ်တယ်သို့တော်လည်းပဲတကယ်ဒီအသေးမွားကိစ္စတွေကသာတကယ်တမ်းကျတော့ဒီနယ်တွေတော့ဒီဒေတာခံတွေရဲ့အဆုံးပြတ်ရရင်ဟုတ်ကောဦးစားပေးတာထက်ဘဝနေလေသုံးချက်လေဆိုတဲ့ပုံစံမျိုးသွားနေတာအမျက်မြင်ကိုယ်တွေ့တွေ့ရတဲ့အနေအထားမျိုးရှိတာပေါ့
PR တစ်ခုအနေနဲ့ဒီလိုအမည်ပေးဖို့အစိုးတင်သွင်းတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့ဒီတံတားနဲ့ပတ်သက်ပြီးပြည်သူလွတ်တော်မှာအစိုးတင်ကလေးကဝေဖန်မှုတွေတော်တော်လေးမြင့်တက်ခဲ့တာပါခေဆက်ဆက်အာနာရှင်လက်ထက်ခေဆက်ဆက်အာနာရှင်လက်ထက်မှာတော့တံတားတွေတိစောက်ခဲ့စဉ်တံတားနံပါတ်တွေပေးခဲ့တုန်းကသက်ဆိုင်ရာဒေတာတွေရဲ့ဒေတာကိုစားပြုအမိတွေပဲပေးခဲ့တာဖြစ်ပြီးအခုလိုပြည်သူအစိုးရလက်ထက်မှာပြည်သူဆန္ဒကိုဖီဆန်ပြီးပေးဖို့လုပ်တဲ့အပေါ်ဝေဖန်မှုတွေကပိုပြီးမြင့်တက်ခဲ့တာဖြစ်ပါတယ်ဒီလိုဝေဖန်မှုတွေရှိနေတဲ့တံတားနဲ့ပတ်သက်လို့ဒီကနေ့ပြည်သူလွတ်တော်မှာဗိုလ်ချုပ်ဆန်းတံတားလိုအမိပေးဖို့ဆွေးနွေးခဲ့တာမှလည်း NLD ပါတီဝင်တွေကသာထောက်ခံဆန္ဒပြုခဲ့တာဖြစ်ပါတယ်ရှင်
မမေခါတင်ပြတော့တာပါခုတော့တိုက်ကြီးမြို့မှာလှုပ်သွားတဲ့ငလေးနောက်ဆက်တွဲအခြေအနေတင်ပြပါမယ်ရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့မှာမတ်လ23ရက်နေ့ညပိုင်းကလှုပ်ခဲ့တဲ့ငလင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏကျပ်တန်းရာချီရှိပေမဲ့လို့ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရသူမရှိသလိုတည်င်းတချို့ထွက်နေသလိုအသေးအပြောက်လည်းမရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနကပြောပါတယ်တိုက်ကြီးငလေးနောက်ဆက်တွဲထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့မခင်ဖြူတွေကစုံစမ်းတင်ပြထားပါတယ်ရှင်
မနေ့ကတနင်္လာနေ့ည 8:49 မိနစ်မှာတိုက်ကြီးမြို့နယ်ရဲ့အနောက်နဲ့အနောက်တောင်ဘက်9မိုင်လောက်အကွာမှာဗဟိုပြူပြီးတော့ပြင်းအား 5.8 ရှိတဲ့ငလင်လှုပ်ခဲ့တာပါ။ငလင်ကြောင့်ပစ္စည်းဥစ္စာဆုံးရှုံးမှုပမာဏများခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုနည်းတယ်လို့သတင်းတချို့မှပြောနေတယ်လို့လူအသေးပြောက်ရှိတယ်ဆိုတာလည်းမဟုတ်ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရစေ။အဲကျွန်
တော်တို့လည်းကြားတယ်ဒါပေမဲ့ကိုကျတော်မလေးတော့လေမကွန်ဖရင့်လုပ်လို့ရဒီရက်ရက်ွက်ထဲမှာအဲ့ဒါမရှိဘူး။ဒီမှာလည်းအဲ့လိုမျိုးဟိုတည်ဆုံးတာဆေးရုံလည်းမရှိဘူးတင်းနေကြတနေ့က Facebook မှာကျွန်တော်တွေ့တာလေသူကသူတို့မေးတော့အဲ့ဒါမဟုတ်ဘူးလေ confirm မဟုတ်ဘူးလေအဲ့လိုပြောတယ်ဒါကကျွန်တော်ကတော့သွားပြီးတော့ညာီပိုင်းအဲ့ဒီမှာနေခဲ့တာပေါ့နော်နောက်ပြီးတော့အဲ့ရလူတွေနဲ့တင်းမေးကြည့်တာပေါ့လေဒါပေမဲ့သူတို့ကဒီဘက်ကအဲ့လို confirm မလုပ်ဘူးခင်ဗျအမှန်တန်ဆေးရုံစားကြတောင်းတော့ကျွန်တော်လည်းဆက်စုံစားမအောင်ပဲဒါပေမဲ့အခုလက်တလုံးကတော့ confirm မဟုတ်ဘူ
းအသေးပြောက်မရှိပေမဲ့လို့ဒါရရသူအနေချင်းတော့ရှိခဲ့ပါတယ်ငလင်းလှုပ်ပြီးတော့မကြခင်စီယုံကိုရောက်လာတဲ့လူနာ26ယောက်ရှိပြီးအခုဆိုရင်တော့အများစုကစီယုံကပြန်ဆင်းသွားခဲ့ပြီဖြစ်တယ်လို့လောလောဆယ်စီယုံမှာ9ယောက်ပဲကျန်တော့တယ်လို့လည်းဝန်ကြီးကပြောပါရယ်ငလင်းတန်ခံခဲ့ရတဲ့နေရာတွေကိုဒီကနေ့ပဲသူကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပြီးတော့ငလင်းတန်တင့်သူတွေအတွက်လိုအပ်တဲ့အကူအညီအထောက်အပံ့တွေစီစဉ်ပေးခဲ့တယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်
ကျွန်တော်ဒီနေ့ရောက်တယ်လေကျွန်တော်ပထမမင်းခင်ကကျွန်တော်ကိုကိုကျန်သွားတယ်တကယ်လို့ဖြစ်တော့တစ်ချက်ချင်းပဲမင်းခင်အဲ့ဒီသွားမလို့ဒါပေမဲ့ကျွန်တော်ရှိရအဖွဲ့တစ်ခုညတွေကလှုပ်ပြီးတော့ကောင်းကဲကြေးကြီးဒီမှာစကန်ဒီမှာကျွန်တော်တို့သွားထောင်နေသူတော်နေသူတို့အထဲမှာအဆောက်အဦအဲ့လိုအထဲမှာမနေရဘူးအပြင်မှာနေလို့ရအောင်ကျွန်တော်တို့ယာယီကန့်ပြီးသွားထိုးတယ်ယာယီကျွန်တော်ကိုလုပ်တယ်ချောက်ပိုင်ကြီးလုပ်တယ်သူကယာယီလုပ်တယ်လူမှုသင်းဖွဲ့ကြီးပါတခါတည်းပါသွားတယ်ကျွန်တော်အဲ့ညတွင်ညင်းသွားကြတာပေါ့ကျွန်တော်တို့ကဲကြေးကြီးကဒါပေမဲ့နောက်ပြီးကျွန်တော်တို့ကမနေ့အစိုးကြီးကျွန်တော်တို့ ခိုးလွန်ခဲ့တဲ့လရဲ့စီစဉ်ထားတဲ့ပုဂ္ဂိုလ်ချင်းကိုကျွန်တော်တွားလိုက်တယ်။တွားပြီးတော့ကျွန်တော်ချက်ချင်းနဲ့ကြံလာတဲ့ဆက်ပစ်ခွဲတော်ကပြန်စနေလောက်ပြန်ရောက်တော့အဲ့တက်ကြီးကိုရောက်တယ်။တက်ကြီးကိုရောက်ပြီးတော့ကျွန်တော်အကုန်လုံးသူတို့အဲ့တဲ့အဆောက်အဦတို့ဖြစ်တဲ့အဆောက်အဦတို့အစိုးရဘက်ကအဆောက်အဦတွေရောတာဏိကအဆောက်အဦတွေရောအိမ်ကြီးရောကျွန်တော်လက်ကြည့်ပြီးတော့မှကျွန်တော်ပြန်ရောက်တာဘာမှမကြသေးဘူး။အခုပဲကျွန်တော်ပြန်ရောက်တာရန်ကုန်မြို့မှာ
။ငလင်ကျောင်းလူနေအိမ်တချို့နဲ့စာတင်ကျောင်းတစ်ကျောင်းသာသနိကအဆောက်အဦ29ခုနောက်ဌာနဆိုင်ရာယုံ9ခုနဲ့တရား2ခုလမ်းတစ်ခုအပါအဝင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးတော့ဆုံးရှုံးမှုပမာဏကတော့ကျပ်ငွေတန်ပေါင်း 195 တသမတသန်းရှိတယ်လို့ဝန်ကြီးကပြောပါတယ်။ဆုံးရှုံးမှုပမာဏများပေမဲ့လို့ပြင်းပြထန်ထန်တရားရတာအသေးအပြောက်မရှိတာကြောင့်ဆူဆူဝါးဝါးတော့မဖြစ်ခဲ့ဘူးလို့လည်းသူကပြောပါတယ်။အင်အားအထင်အထင်ပြင်းထန်တဲ့ငလင်လှုပ်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲငလင်ငယ်10ခုထပ်ပြီးတော့လှုပ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့သတိနဲ့သွာလာနေထိုင်ပြီးနိုင်ငံတွေနဲ့ကွဲအပ်နေတဲ့အဆောက်အဦတွေအနီးအနားမှာမနေချဖို့ပညာပေးသတိပေးတာတွေလုပ်ခဲ့တယ်လို့လည်းလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။ April 1ရက်နေ့မှာပြုလုပ်မဲ့ကြားဖြတ်ရွေးကောက်ပွဲမှာ2015ခုနှစ်ကလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပခွင့်မရရှိခဲ့တဲ့ကျေးသီးနဲ့မိုင်းရှူမြို့နယ်တို့မှာကြားဖြတ်ရွေးကောက်ပွဲပြုလုပ်သွားမှာပါ။မိုင်းရှူမြို့နယ်ထဲကကျေးရွာ17ရွာမှာတော့မြန်မာအစိုးရတပ်နဲ့ရဲတို့ကိုအဝေးမခံမှုတောင်းဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းမဲယုံတွေကိုနှောက်ရှက်လာရင်မဲစင်းတွေကိုရွေးတွက်သွားမှာမဟုတ်ဘူးလို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောကြားလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကတင်ပြပေးသွားမှာပါ
။ပြည်သူ့လွတ်တော်မျိုးသားလွတ်တော်တိုင်းပြည်ကြီးလွတ်တော်စတဲ့လွတ်တော်3ရက်မှာလွတ်တော်ကိုစလဲလေးလက်19နှစ်အတွက်ဂျာပြည့်ရွေးကောက်ပွဲကိုဧပြီလ1ရက်နေ့မှာကျင်းပပြုလုပ်တော်မှာဖြစ်ပါတယ်။ရသားစောလက်ထမှာပထမဆုံးကျင်းပမယ့်ဂျာဘက်ရေကောက်ပွဲမှာတော့လုံညုံကြီးချင်းနေကြောင့်ကျင်းပခွင့်မရခဲ့တဲ့ကျေးသီးနဲ့မိုင်းရှူမြို့နယ်တို့မှာပထမဆုံးကျင်းပသွားမှာပါအခုလိုပထမဆုံးကျင်းပမယ့်ဂျာဘက်ရေကောက်ပွဲအောင်မြင်စွာကျင်းပနိုင်ရန်မိုင်းရှူမြို့နယ်ကကြေးရ17ရောင်မှာတော့မြန်မာစိုးရနဲ့တိုင်းသားလက်နက်ကိုက်တပ်ဖွဲ့တို့သဘောတူညီမှုရယူထားတယ်လို့ရှမ်းပြည်နယ်ရေကောက်ပွဲကော်မရှင်အတွေ့အမှုဦးတန်းလွင်မြစ်ကအခုလိုပြောပါတယ
်မိုင်းရှူကတော့အဓိကပြဿနာတက်နေတဲ့ကျေးရွာအုပ်စု17အုပ်စုရှိပါတယ်ကျေးရွာအုပ်စု17အုပ်စုကအော်သူတို့တွေကဘလို့တောင်းဆိုလာလဲဆိုတော့အဲ့နေရာဒေသတွေကိုတက်ရဲပေါ့တက်ရဲလုံုံကြီးအဝင်လက်မခံပါဘူးဆိုပြီးတောင်းဆိုထားလာရှိပါတယ်တက်ရဲဝင်လို့ရှိရင်ဘာဖြစ်မလဲတိုက်ပွဲဖြစ်တိုက်ပွဲဖြစ်ရင်ယူကောက်ပွဲပြတ်အဲ့တော့ယူကောက်ပွဲပြတ်သွားလို့ရှိရင်အဲ့နေရာဒေသကပြည်သူလူထုကအပြစ်ပဲခံသူတို့ခံစားပါတယ်ကျွန်တော်အဲ့ဒီဖြစ်စဉ်ကိုမမလို့လာပါဘူးအဲ့တော့အဲ့နေရာဒေသမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့ဘလို့စီစဉ်ထားလဲဆိုတော့ကျွန်တော်တို့ရဲကြီးကော်မရှင်မဲယုံမှုမဲယုံဖွဲ့ဝင်တွေပြီးတော့ရဲကြီးအုပ်ချုပ်ရေးဖွဲ့တွေပြီးတော့နိုင်ငံရေးပါတီကကိုယ်စားလှယ်တွေပေါ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေ observer တွေလွတ်လွတ်လပ်လပ်သွားလာခွင့်ရှိတယ်အဲ့နေရာတက်ရဲလုံုံရင်မဝင်ဘူးလွတ်လပ်သွားလာခွင့်ရှိပြီးတော့ယူကပွဲကိုဆက်ကျင်းပါမယ်တကယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုခုကဖိအားပေးပြီးတော့နှောက်ရက်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါပါတယ် observer တွေပါပါတယ်အဲ့ရနေပါစင်ဒီဟာရဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖိအားပေးလာခဲ့ရဆိုရင်အဲ့ဒီမဲယုံမှရှိရမဲရတယ်ကျွန်တော်ရေတွက်ချင်းလုံးဝမအာကျွန်တော်တို့ဘက်ကလည်းဒီနေရာဒေသတွေကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းရတက်ရဲလုံးမျိုးကြီးမဝင်ဘူးတိုင်းသားလက်နက်ကိုင်ဖွဲ့စည်းပဲချမ်းကလည်းလက်နက်ကမ်းကြီးဝင်လာခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီနေရာမှာရှိတဲ့မဲယုံတွေမှာရှိတဲ့မဲရလက်ကိုထည့်သွင်းရည်တော့ရှိမပြုပါဘူးဆိုပြီးတော့အဲ့ဒါကိုကျွန်တော်သဘောတူထားပါတယ
်ခြေတိမျိုးတွေမှာဆိုရင်လည်းမဲဆန္ဒရှင်ပြည်သူတွေအဆင်ပြေစေရန်အတွက်မဲယုံရွှေ့ပြောင်းမှုတွေပြုလုပ်ခဲ့ရသေးတယ်လို့အတန်းလင်မြစ်ကဆက်ပြောပါတယ
်ခြေတိမှာကျွန်တော်တို့မဲယုံ၄ယုံနေရာရွှေ့လိုက်တာပါနေရာရှိလိုက်တယ်ဆိုတာကကျေးသီးမှရှိတဲ့မဲယုံလေးယုံကရခင်ကအဲ့ဒီရွာတွေဆစ်ပေးဆောင်ပြီးတော့စုစည်းထားတဲ့နေရာတွေမှာကျွန်တော်တို့ကဟိုမဲယုံတည်ထားတာပေါ့လေအခုတော့နည်းနည်းလေးအဲဆစ်ဖြစ်တာလည်းမရှိတော့ဘူးဆစ်ဖြစ်တာလည်းမရှိတော့ဘဲနည်းနည်းလေးအေးချမ်းသွားတော့ကြတော့မဆန္ဒရှင်ပြည်သူလူထုရခင်ကမဲယုံတည်နေရာကအဲ့ဒီနေရာလာမယ်ဆို15မိုင်လောက်လမ်းလျှောက်ပြီးလာမှာကားလည်းမရှိပါဘူးအဲ့တော့ကျွန်တော်တို့ကမဆန္ဒရှင်ပြည်သူလူထုကိုမဲပေးလို့လွဲကူအောင်တွဲကိုရွှေ့ဆန်းလိုက်ပါတယ်
ရှမ်းပြည်နယ်မှာတော့လစ်လက်မဲဆန္ဒနဲ့6နေရာရှိပြီးရွေးကောက်ပွဲပထမဆုံးကျင်းပမဲ့ကျေးတိနယ်မိုင်းရှုမှာတော့မဲပိပိုင်ခွင့်ရှိသူ9000ကျော်ရှိပါတယ်။ရက်ဖက်လူမှုဖွဲ့စည်းတွေကလည်းအဆိုပါနေရာထိတွားရောက်ပြီးတော့မဲဆန္ဒရှင်တွေကိုတိပညာပေးမှုတွေပြုလုပ်နေကြပါတယ်။ပထမဆုံးပြုလုပ်မဲ့ဂျာဖက်ရွေးကောက်ပွဲကိုကျေးတိနယ်မိုင်းရှုကမဲဆန္ဒပြည်သူတွေဟာမဲတက်ခွင့်မရမှစိုးရိမ်မှုတွေရှိရလို့မဲတိပညာပေးတွားရောက်ပြုလုပ်ခဲ့တဲ့ကမ္ဘောဇာလူငယ်စာကြီးတိုင်းနဲ့စာဖတ်တင်းကစက်တရီတာဝန်ခံမတ်မင်းနင်းကျော်ကပြောပါတယ်။
တကယ်ကုန်မဲထဲခွင့်မရမှာကိုဝူစိတ်ကူကြပါတယ်။ဘာဖြစ်လို့လဲဆိုတော့အရင်တစ်ခေါက်ကလည်းသူတို့တွေကိုကျမတို့အသိပညာတွေလည်းပေးထားပြီးတော့မှသူတို့မဲမထည့်ခဲ့ရတဲ့အခါကျတော့သူတို့အတွက်ကိုယ်စလဲမရှိပါဘူး။သူတို့ရဲ့အတန်တွေကိုထုတ်ဖော်ပြီးမဲ့သူမရှိတဲ့အတွက်ကြောင့်ရေရှည်မှလည်းဒီလိုပဲဖြစ်နေမယ်ဆိုရင်သူတို့တော်တော်လေးကိုစိတ်ကူပါတယ်
။ဧပြီလရက်မှာကျင်းပမဲ့ဂျာဖက်ရွေးကောက်ပွဲမှာကိုယ်စလဲလောင်းနေတဲ့မဲဆက်စည်းရုံးကာလကိုဇန်နဝါရီ30ရက်ကနေမတ်လ30ရက်ထိရက်ပေါင်း60တက်မှတ်ထားပြီးတော့အာဏာရပါတီဖြစ်တဲ့ NLD ပါတီကတော့18နေရာဝင်ရောက်ရှိမှန်းဖြစ်ပြီးပြိုင်ဘက်ကျန်းမာရေးပါတီကတော့လေးလက်နေရာအလုံးမှာဝင်ရောက်ရှိမှန်းသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထိုင်အောင်တင်ပြတော့တော့ပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းပဲဆက်ရအောင်ပါအမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ဟာအာရှဒေသပထမဆုံးဖြီးစဉ်ဖြစ်ဒီသတင်းပါအတွင်းတွားရောက်ဖို့ရှိပြီးမြောက်ကိုရီးယားရဲ့ရန်စာမှုကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်ဒါပေမဲ့ထုံးစံကနေတွေ့ဖက်ပြီးတော့ Mr. Tillerson ရဲ့ခီးစဉ်မှာဘယ်သတင်းထောက်မှလိုက်ပါခွင့်မရပါဘူးအဲ့ဒါကြောင့်ဝိုင်းရင်သတင်းသမားတွေနိုင်ငံခြားရေးရာမူဝါဒသုံးသပ်သူတွေတော်တော်တော်ရထွက်နေကြပြီးအလိမ္မာသုံးပြောသူတွေကတော့ Mr. Tillerson ကသူ့ရဲ့ပထမဆုံးလာမှာလူအယုံဆိုင်မှာမလိုလားလို့အခုလိုခက်ရှိရှိနေတာဖြစ်မယ်လို့ပြောကြပါရယ် POA နိုင်ငံခြားရေးရာသတင်းထောက်စင်နီစိန့်ရဲ့သတင်းလွှာကိုမအေးတနာကျော်ကပြောပြပေးပါရှင်
နိုင်ငံခြားရေးဝန်ကြီး Rex Tillerson အလို့ဆောင်ဝင်တော့သူ့ရဲ့ပထမဆုံးနေ့ February 2ရက်နေ့မှာသူ့နဲ့သတင်းမီဒီယာတာရက်ကောင်းခဲ့ပါရယ်
Hi, I'm the new guy.
ကျွန်တော်ကလူသစ်ပါဗျာလို့ Mr. Tillerson မိတ်ဆက်သွားတာပါ။ဒါမဲ့အဲ့ဒီနောက်ပိုင်းမှာတော့သူကသတင်းတောက်တွေရဲ့မိကွန်းတွေကိုအမြဲကိုရှောင်ရှားနေကြတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကတော်တော်အရေးကြီးသတင်းဖြစ်နေတဲ့ကာလအတွင်းသူ့ရဲ့ပထမဦးဆုံးအာရှခီးစင်မှာအခုလိုမျိုးသတင်းတောက်အုပ်စုကိုခေါ်သွားဦးဆိုတာအတွက်မိကွန်းတွေအများကြီးထုတ်နေကြပါတယ်။ American တန်မန်ဟောင်း Laura Kennedy ကသူ့ရဲ့ယူဆချက်ကိုအခုလိုပြောပါတယ်။
Well, I can't give you chapter and verse on every single trip that secretaries of state have taken over the years, but my almost 40 years with the State Department, secretaries of state valued the press.
နိုင်ငံတိုင်းဝန်ကြီးတွေနှစ်ပေါင်းများစွာအတွင်းတွားခဲ့တဲ့ခီးတွေရဲ့အသေးစိတ်အချက်အလက်တွေကိုတော့ကျွန်မအတိအကျမှတ်မိတော့ဘူးပေါ့။ဒါပေမဲ့နိုင်ငံခြားရေးဌာနမှာကျွန်မရဲ့လုံသက်နှစ်40နီးပါးအတွင်းကျွန်မကြုံရသမျှနိုင်ငံခြားရေးဝန်ကြီးတွေကတော့သတင်းမီဒီယာရဲ့တမိုးကိုသိကြတယ်။သတင်းထောက်တွေကိုအကြောင်းအမျိုးမျိုးနဲ့သူတို့ခီးမှာခေါ်သွားခြင်းကြတယ်။
အထူးသဖြင့်ဒီခီးစင်မှာတရုတ်ကလည်းဝင်ရောက်တာမလို့အမေရိကန်သတင်းမီဒီယာတွေအနေနဲ့သတင်းယူခွင့်မရတာဟာတိတ်ကိုအယုတ်ဆိုးပါရဲ့လို့တန်မတ်ကြီးဟောင်း Laura Kennedy ကပြောပါတယ
် I think a particular opportunity when you're visiting a country like China that does not have a free press
တရုတ်လိုသတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးကိုသွားရောက်တဲ့အခါမှာသတင်းလွတ်လပ်ခွင့်အပြည့်အဝရကြတဲ့သတင်းသမားတွေပါမသွားကြတာကတကယ်ကိုဆိုပါတယ်အမေရိကန်ရဲ့ပင်မတန်မှုတစ်ခုဖြစ်တဲ့သတင်းလွတ်လပ်ခွင့်ကိုမြင့်တင်ဖို့လှုံ့ဆော်ရမှာကိုဘက်ကဥပမာအမှားဖြစ်စေပါတယ
်။နိုင်ငံသားရေးဝန်ကြီးဌာနယာယီပြောခွင့်ရသူမတ်ဒေါနာကိုပဲအားလုံးကဒီအခြေအနေနဲ့ပတ်သက်လို့မေးခွန်းထုတ်ကြတာပါ။
Well, it's not what we would intend to a message we'd intend to send.
ဒါလို့သတင်းစကားမျိုးကျွန်တော်တို့ဘက်ကမပေးချင်ပါဘူး
။ပြီးခဲ့တဲ့တောက်ကြနေမှာတော့အင်ဂျီရောပြောခွင့်ရသူ Sean Spicer ပြောတာက Mr. Tillerson ဟာငွေကြေးချွေတာတဲ့အနေနဲ့လေရင်အရွယ်စားအသေးနဲ့သွားလို့သတင်းတောက်တွေလိုက်ဖို့နေရာမရှိဘူးလို့ဆိုပါတယ်။
Yeah, no, we don't get involved in the logistics for every cabinet member's trip, but I know that they've made aware of the concerns of some of your colleagues.
ဝင်ကြီးတွေရဲ့ခီးစဉ်တွေကိုကျွန်တော်တို့မစီစဉ်ပေးပါဘူး။ဒါပေမဲ့လည်းခင်ဗျားတို့ပြောဆိုနေတာတွေအချို့ကိုသူတို့သတိပြုမိတယ်လို့ကျွန်တော်သိပါတယ်။ရှေ့ခီးစဉ်တွေမှာလည်းလေရင်အရွယ်စားကိုအဆင်ပြေအောင်လုပ်မှာပါ။
Mr. Tillerson ကဂျပန်နိုင်ငံကိုခီးတစ်ထောက်ဝင်ရောက်ရင်တော့သတင်းစာရှင်းလင်းပွဲကျင်းပမယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်ရှင်
။မအေးတနာကျော်တင်ပြတော့ပါ။ VOA American အတန်းရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မတ်လ14ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်လင်ထရန့်ကသူ့ရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအရင်သမ္မတဟောင်းအိုဘားမားရဲ့အမိန့်နဲ့ကြားပြတ်ကိုးပြီးနားထောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အင်ဂျီရောဘက်ကတသက်တေထောက်ထားတွေချက်ချင်းပြသဖို့လိုမယ်ဆိုပြီးတောင်းဆိုမှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုပရုရှားကဂျာဝင်ဆွဖက်ခဲ့တာတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်အတွင်းကြားနာပွဲတွေမကျင်းပခင် Republican ရော Democrat Party ရောပါတီနဲ့စလုံးကအဓိကလွှတ်တော်အမတ်တွေကအခုလိုတောင်းဆိုနေကြတာပါ Republican အထက်လွှတ်တော်အမတ်ဂျွန်မက်ဂိန်းလိုနောက်အောက်လွှတ်တော်ထောင်လိုင်းရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ကော်မတီမှပါဝင်တဲ့ Democrat Party ထိပ်တန်းအမတ်တွေကသမ္မတ Trump အနေနဲ့သမ္မတဟောင်း Obama ကိုဘယ်လိုအကြောင်းနဲ့ဆွဆွဲတဲ့ဆိုတာအမေရိကန်ပြည်သူတွေအနေနဲ့သိပိုင်ခွင့်ရှိရလိမ့်မယ်ဆိုပြီးပြောဆိုနေကြတာပါ Democratic အောက်လွှတ်တော်အမတ် Adam Schiff ကအခုလိုပြောပါတယ
် The President has said that This is a scandal.
သမရကဒီလောက်ရက်ကဝါတာဂိတ်အရှုပ်တော်ပုံလိုမျိုးသူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုသမရဟောင်းကကြားဖြတ်နားထောင်တယ်လို့ပြောသွားတယ်။ဒါဟာနောက်ထပ်အရှုပ်တော်ပုံတစ်မျိုးဖြစ်လာနိုင်ပါတယ်။အရင်သမရဟောင်းဟာတရားမဝင်မလုံသင့်ဆုံးကိစ္စတစ်ခုကိုကျူးလွန်ခဲ့တယ်ဆိုပြီးလက်ရှိသမရကဆွဆွဲလိုက်တာပါ။ဆွဆွဲချက်တွေမဟုတ်ဘူးဆိုတာကိုတတ်သိပြရမယ်အရှုပ်ထွေးတစ်ခုဖြစ်လာပါတယ်။
သမ္မတဒေါ်လင်ထရန့်အခိုင်အမာပြောနေသလိုသူ့ရဲ့နယူးယောက်မြို့တိုင်းပြည်ကြီးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်သည်ဖြစ်စေနားမထောင်သည်ဖြစ်စေလွှတ်တော်အမတ်တွေအဓိကသိလိုတာကသမ္မတထရန့်ဒါမှမဟုတ်သူ့ရဲ့အတွင်းစည်းကလူတယောက်ယောက်ကိုထောက်လှမ်းရေးကလိုက်ပြီးတော့စုံစမ်းထောက်လှမ်းနေတာမျိုးရှိမရှိဆိုတာပါ။အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်ဒါဗင်နူးနက်စ်ကအခုလိုပြောပါတယ်
The bigger question that needs to be
ပိုပြီးကြီးမားတဲ့မေးခွန်းတစ်ခုက Mr. Trump ဒါမှမဟုတ်သူ့ရဲ့အပေါင်းအသင်းတွေကတူတူယောက်ကိုထောက်လှမ်းရေးအေဂျင်စီတွေကပြစ်မှတ်ထားပြီးစုံစမ်းနေသလားဆိုတာပါဒီကိစ္စမှာနေရာတော်တော်များများမှာလူတွေကမေးခွန်းထုတ်ကြသိလို့ကြပါတယ်ခုချိန်ထိတော့ကျွန်တော်တို့မှာဒီလိုလိုက်ပြီးထောက်လှမ်းနေတယ်ဆိုတဲ့သက်သေထောက်ထားမရှိပါဘူ
းအခုချိန်ထိတော့သမ္မတရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဘာကြောင့်ဒီလိုပြောနိုင်နေဆိုတာမျိုးအင်ဂျီရောဘက်ကထောက်ထားနဲ့ပြောတာမျိုးမရှိသေးပါဘူးအေဗီရောပြောရေးဆိုဝင်းရှိသူရှောင်းစပိုက်ဇာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် You're asking well what if there's evidence and does
ခင်ဗျားမေးတာကတက်တည်ထောက်ထားရှိလားဆိုတာပါကျွန်တော်ကတကယ်တမ်းစုံစမ်းစစ်ဆေးတာမရှိသေးတဲ့ကိစ္စမှာဖြစ်နိုင်ခြေရှောက်စဉ်းစားပြီးကြိုခံမှန်းပြောတာတွေမလုံနိုင်ပါဘူးတကယ်တမ်းလှုပ်လာတဲ့အချိန်ကြရင်ကျွန်တော်အကောင်းဆုံးတုံ့ပြန်ဖြေကြားပေးပါမယ
်
ဒီမိုကရေစီအလို့တော်အမတ်တယောက်ဖြစ်တဲ့ Ellinger Gammings ကတော့သမ္မတထရန့်အနေနဲ့ Twitter လူမှုကွန်ရက်မှာရေးတာတွေကိုပို့ပြီးတော့သတိထားသင့်တယ်လို့ပြောပါတယ် Twitter ကရေးတာတွေကိုရှော့ပြီးတော့တိုင်းပြည်ကိုပို့ပြီးတော့ဥဆောင်နိုင်အောင်ကြိုးစားသင့်တယ်လို့ဝေဖန်ပြောဆိုတာပါတချို့လူတော်အမတ်တွေကလည်းသမ္မတထရန့်ရဲ့ပြောကြားချက်တွေဟာတကယ်မဟုတ်ပဲရှောက်ပြောနေတာမျိုးဆိုရင်မလိုလားတဲ့ကြိုးစက်တွေအကြီးအကျယ်ဂျုံရလာနေဆိုပြီးသတိပေးပြောဆိုနေပါတယ် Democratic အလို့တော်အမတ် Aaron Schiff ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် Six months from now, the president should say that Iran is cheating on the nuclear
season. If he's making up his own problem,ပြောရမယ့်အချိန်မှာသမ္မတအနေနဲ့ဒိညာပြောမယ်ဆိုရင်တကယ်ပြဿနာရှိပါတယ်။ဘာဖြစ်လို့လဲဆိုတော့လူတွေကသူပြောတာကိုယုံရမလားဆိုတာမေးရတော့မှာပါ။ American ပြည်သူတွေကသူ့ကိုယုံတော့မလား။ကဘာကရောသမ္မတကိုယုံမာတော့မလား။ဒါဟာတကယ်ဖြစ်လာမယ့်အကျိုးဆက်ပါ။
လာမယ့်မလ20ရက်နေ့ကစပြီးလွှတ်တော်မှာဂျာနာပွဲကြီးစတဲ့ကျင်းပကိုရှိသလို လက်ရှိတာဝန်ယူနေတဲ့ထောက်လှမ်းရေးတွေနဲ့ဥပဒေစိုးမိုးရေးရာရှိတွေရောရာရှိဟောင်းတွေရောတော်တော်များများသက်သေထွက်ဆိုကြဖို့ရှိကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမကင်ဖြူထွေးနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်။
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစည်းအဝေးကနေကြိုဆိုပါရစေဒီနှစ်အတွက်မြမရူရာမဟာတကြံအတာကာလမများပြည်သူရုံးပိရက်ကိုအရင်အရင်နှစ်တွေလို့အရင်အရင်နှစ်တွေဆိုတဲ့နေရာမှာကျွန်တော်တို့လွန်ခဲ့တဲ့10နှစ်ကစခဲ့တာပေါ့လေ2009ခုနှစ်ကစခဲ့တာအခု2019ဆိုတော့10နှစ်ပေါ့လွန်ခဲ့တဲ့10နှစ်ကစခဲ့တဲ့အတိုင်း10ရက်ပိရက်မတက်မပဲနဲ့9ရက်ပဲတက်မှတ်ထားတာကျွန်တော်တို့သောရရှင်တွေအားလုံးသိပြီးသားပါဆိုတော့ဒီအရနဲ့ပတ်သက်ပြီးတော့ပြောတာဆိုတာဝေဖန်တာလက္ခဏာလက်မခံတာအများကြီးထွက်ခဲ့ပါတယ်ဆိုတော့ဒီလိုမျိုး10ရက်ကနေပြီးတော့9ရက်လျှော့ပြီးတော့တမဖို့အစိုးရကကြီးညာတဲ့ပုံစံကြီးညာတဲ့စာသားမှရေးထားတဲ့ပုံစံစသည်အပြင်ဒါတွေပေါ်မှာလည်းပဲဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအကြောင်းကိုစူးနေကြပါမှာ10ရက်ကနေ9ရက်ကိုလျှော့ချလိုက်တာရောသဘောတူကြသလားဒါကိုကျွန်တော်တို့အကြံပြင်းကြည့်ကြရအောင်ပါဆိုတော့ပြင်နေစူးနေပြဖို့အတွက်ဖေကိုထားသူနှူးမတူကတော့စာရေးဆရာတူဖြစ်တဲ့ကိုဝါပါနောက်ဒုကတော့မြမရေးလိလသုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးတရားလိလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်မင်္ဂလာပါခင်ဗျာဆိုတော့ပထမဦးဆုံးကိုဝါရဲ့သဘောထားအရင်ဆုံးတိရစီဒီအစိုးရကနေပြီးတော့တကြံပိတ်ရဲ့ဆယ်ရက်ကနေပြီးတော့9ရက်ရှော့ချတဲ့တည်င်းကိုဝါကြားရတယ်နောက်ဒီတင်ညာတဲ့စာပေါ်လေးဖတ်ရတယ်ဆိုတော့အဲ့ဒီအပေါ်မှာကိုဝါရဲ့အမြင်သဘောထားအကြံပြင်းအရင်ဆုံးတိပြရစီ
ဟုတ်ကဲ့ခင်ဗျာပထမဦးဆုံးကျွန်တော်ပြောချင်တာကတော့ကပ်ပြီးတော့ကျင်ညာတဲ့အချက်ကိုကျွန်တော်အနေနဲ့ဘုံဝင်မကြပါဘူး။ဘာလို့လဲဆိုတော့တည့်ရဲ့အတိုင်းတကြံရုံးပိရဲ့ဒီအတွက်ဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်။အဲတော့ဒီလိုဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအဆင်မပြေဖြစ်သွားနိုင်ပါလေ။အဲဒါအကြောင်းလေးပဲသူကားကသူတို့ကဒီနှစ်တကြံရုံးပိရဲ့ကို9ရက်ချော့ချပြီးမြဲဒီလိုဂျူစီစဉ်ထားတဲ့ပုံပုံကြီးအတွက်အုတ်ချုပ်ရင်းနီးလန်းနဲ့9ရက်အစင်ပြောင်းစီစဉ်ပေးပါမယ်လို့သူတို့ကပြောပါတယ်အဲ့တော့ဆိုတော့သဘောကတော့ဘလို့ဖြစ်သွားလဲဆိုတော့ဝန်ထမ်းထဲမှာတောင်မှဂျူဒင်းစီစဉ်ထားတဲ့လူတွေကဒီသင်္ကြန်ပိတ်ရဲ့ဆေးရရမယ်အဲတခြားလူတွေကတော့မရဘူးဆိုပြီးတော့ဝိဝါဒကွဲပြားကြီးဖြစ်သွားပါတယ်တခါเนาะအစိုးရဝန်ထမ်းတွေကတော့အုပ်ချုပ်ရေးနီးလန်းနဲ့ငားရဲ့တိုးပေးမယ်ပေါ့เนาะတိုးပေးမယ်စီစဉ်နဲ့သို့တော်냐လေဒီအပြင်လုပ်ငန်းတွေမှာလုပ်နေရဲ့ဝန်ထမ်းတွေအလို့သမားတွေအတွက်ကြောင့်ကြံပိတ်ရက်က9ရက်ပဲရမလို့ဖြစ်နေပါတယ်။ဒါကြောင့်ဒီအလို့သမားသတ်မှတ်ကတွေကကန့်ကွက်တဲ့အခါမှာအလို့သမားဝန်ကြီးဌာနကနေပြီးတော့ညှိနှိုင်းပြီးအလို့ချီနေတဲ့သူတို့ညှိနှိုင်းပြီးတော့ဆယ်ရအောင်စီစဉ်ပေးပါမယ်လို့တစ်ခါဖြစ်သွားတယ်။အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီအစိုးရရဲ့ထုတ်ပြန်တဲ့အမိန့်ကနော်တကယ်လက်တွေ့မှာဘာမှအကျိုးသက်ရောက်မှုမရှိဘူးဖြစ်သွားပါတယ်။အ
ဲ့တော့
ဒီကိစ္စကိုအလင်းစလို့ဟိုဒီမျိုးကပ်ပြီးတော့ဆုံးဖြတ်ပြီးတော့တကယ်လက်တွေ့ကြတော့လေဘာမှအကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောကကျွန်တော်အမြင်ပြောရရင်တော့ဒါအစိုးရအဖွဲ့ရဲ့အဲပိတ်ခါကိုတိကျစီတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းဆိုတော့ခဏလေးခင်ဗျာကိုဝါက10ရက်ကနေ9ရက်ရှော့လိုက်တာကိုရောကိုဝါသဘောတူပါသလား။
ကျွန်တော်ဒီနဲ့ပြောရရင်တကယ်လို့ဒီဟာကတော့တရားကျွန်တော်တို့သုံးသပ်ရမှာပါ။သုံးသပ်မှာကျွန်တော်ကတော့ဘာလို့ပုံဝေပန်ခြင်းလဲဆိုတဲ့အခါကျတော့ဆယ်ရက်ကနေပြီးတော့9ရက်ချော့ချတဲ့ဒီစားကိုလူတို့ကြားထဲမှာလည်းတိတိကျကျပေါ့လေ။ဒီကွာပေါ့သဘောထားယူရမျိုးမရှိတဲ့အပြင်ကတ်ပြီးတော့ပြင်ညာလိုက်တဲ့အချက်ကိုကျွန်တော်ကပို့ပြီးတော့စိတ်ထဲမှာပုံဝေမကြဖြစ်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာရံမျိုးသိန်းပြောပါခင်ဗျာ။
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီဟိုကိုကျော်သိန်းပထမဆုံးမေးတဲ့မေးခွန်းမှာပေါ့လေဥမာ10ရက်ကနေဟလာ9ရက်ရှော့ချတဲ့ပုံမှာဥမာညစ်တက်ကူပေါ့လေမဟာတကြံပိတ်ရက်ကဟလာဒီလွန်ခဲ့တဲ့10နှစ်ခဲကနေပြီးတော့စပြီးတော့ဟိုအခြားရုပ်ပိတ်ရက်တွေနဲ့နှိုင်းယှဉ်လိုက်ရင်တော့နည်းနည်းများနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့ကျွန်တော်အမြင်အချင်းတော့ဒါကိုပြန်ပြီးတော့ဟိုထိန်းကြီးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဒါပေမဲ့အဲ့လိုအစီအစဉ်မျိုးကိုတော့ပေါ်ဆောင်နေနေရမှာကျွန်တော်အများအားဖြင့်တော့ဟို အချိန်ယူပြီးတော့စနစ်တကျပြင်ဆင်ပြီးတော့တော့ညှိနှိုင်းပြီးတော့ဆောင်ရွက်တဲ့လေလို့ကျွန်တော်ကမြင်တယ်။တဘောတော့နိုင်ငံရေးပါတီတစ်ခုကနေတော့နိုင်ငံရေးညရွေးကောက်တင်မြှောက်ခံရပြီးတော့တက်လာတဲ့အစိုးရတရက်ဟာတော့ဘယ်ပြဿနာကိုပဲဖြစ်ဖြစ်ချင်းကပ်အဖြေရှာတဲ့နေရာမှာနိုင်ငံရေးအမြင်နိုင်ငံရေးအသိတော့စီယုံရေးအမြင်စီယုံရေးအသိနဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ဖက်ကတော့ဒီကျွန်တော်တို့ဟိုအများပြည်သူရုံးပိရက်ကိုဟလာရှော့ချတဲ့နေရာမှာအဲကျွန်တော်အမြင်အဖြစ်တော့တော့ကျွန်တော်တို့ကခုနပြောသလိုနိုင်ငံဝန်ထမ်းတွေကိုကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောရဲ့ခန်းစားခွင့်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်။ဟုတ်ကဲ့
ဥပမာအဖြစ်ကျွန်တော်တို့ data တွေမှာရှိတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဟလာကျွန်တော်တို့နိုင်ငံရဲ့နိုင်ငံဝန်ထမ်းတွေပုဂ္ဂလိကဝန်ထမ်းတွေရဲ့ရုံးပိရက်တွေကများနေတယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွန်တော်တို့နိုင်ငံထဲမှာရှိတဲ့နိုင်ငံဝန်ထမ်းတွေနဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့အမှခွင့်ခံစားခွင့်ရကြတော့အခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အဲရုံးနေနေတာကိုတွေ့ရတယ်။ဥပမာစာရွက်ပေါ်မှာဥပဒေထဲမှာခွင့်ခံစားခွင့်တွေရှိနေပေမဲ့လို့တကယ်တမ်းအဲ့ဒီခွင့်ခံစားခွင့်ကိုဒါတိတိဝဝရနိုင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဝန်ထမ်းတွေပေါ့လေနိုင်ငံဝန်ထမ်းတွေရောပုဂ္ဂလိကဝန်ထမ်းတွေရောမှာအဲရောရဲမှုတွေအားနည်းမှုတွေရှိနေတယ်လို့အဲ့လိုကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒေါက်တာမျိုးသိန်းရဲ့ပုဂ္ဂလိကကိုပိုင်အမြင်နဲ့ပုဂ္ဂလိကကိုပိုင်ခံစားချက်အမြင်နဲ့ဆိုရင်အချိန်ကာလတစ်ခုတည်းရုံးပရက်ကို10ရက်ဇက်တိုက်သတ်မှတ်တာကများတယ်လို့သဘောထားသလားသူမအတော်ပဲလို့သဘောထားသလ
ားကျွန်တော်မြင်တာတော့အချိန်ကာလတစ်ခုပေါ့လေ10ရက်လောက်ဇက်တိုက်သတ်မှတ်တာကတော့ကျွန်တော်မြင်အချင်းတော့ဟိုများတယ်လို့ကျွန်တော်ကယူဆတယ
်
ဒါပေမဲ့အဲ့ဒီများတာကိုကျွန်တော်တို့10နှစ်လောက်အသားကျနေတာကိုကျွန်တော်တို့ပြန်ပြီးတော့ထိန်းသိမ်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟလာဟိုညှိနှိုင်းဖို့လိုအပ်တယ်အဆင်းလို့လိုအပ်တယ်တိုင်ပင်မှုလိုအပ်တယ်ပြီးတော့အချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဒါရေးဆွေးနွေးမယ်တော့ရှင်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်စန်းဝင်းပါဆိုတော့ကိုကျော်စန်းဝင်းကထိုင်းနိုင်ငံကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တကြံကာလရုံးပိတ်ရဲ့နေသွားတာကိုဘယ်လိုများဆွေးနွေးကြပါသလဲဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျဒီ9ရက်တရားဝင်တက်မှတ်တဲ့ပုံမှာကျွန်တော်တို့ကတော့တော့မလိုဘူးခင်ဗျကျွန်တော်တို့မြန်မာနိုင်ငံကဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဗုဒ္ဓဘာသာပြန်မှာကအနိတိကုဆိုတာအခုအမြန်ဆုံးနည်းအရှင်းအခါလည်းဖြစ်ပါတယ်။ဗကြံရက်ပြန်မှာဆိုလို့ရှိရင်ကျွန်တော်တို့ဗုဒ္ဓဘာသာထုံးတဲ့ဆင်ကအရာဖရာရေပြတ်နေတာလို့မိမဆရာတော်ကအပေါ်အပွားတွေကိုရှိခိုးကံတော့ပါတယ်ရှိပါတယ်။တချို့တည်းကရဲရွာကိုစွန့်ခွာပြီးအလုပ်သွားလို့ရတဲ့အလုပ်သမားတွေရှိရဲ။တနေ့မှတခါပဲရှိတဲ့ဒီနေ့ရက်တွေမှာကွန်ပျူတာစုကိုအပိုင်းဝိုင်းနဲ့နည်းနည်းထွေထွေ၃လရက်တော့လည်းကောင်းနေရှင်းချက်လာပေါ့ဗျာ။ဒီတိမှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းဒီတော့မှကျွန်တော်ကရခိုင်ထိုးတော့ရခိုင်ပြည်တိုင်းတိုင်းနိုင်ငံကြီးပြည်မှာပေါ့တော့မှဒီလူပြည်တော်မောင်တို့ရတိတော်ဖက်ကလူတွေကဒီမန္တလေးတိုင်းတို့ကရှင်ပြည်တို့ရှင်းပြည်တို့မှာကြံ့နေတယ်ဆိုလို့ရှိရင်အဲ့ဒီရွာကိုပြန်ဖို့အတွက်အဲ့ဒီ9ရက်ဆိုတာအတော့အပြင်းနဲ့တော့မလုံးသွားဘူးခင်ဗျာအဲဒီတိမှာအင်တူရှင်မဟုတ်တဲ့လူပြည်တော်ပြည်ဟဲ့ပါရှင်ပါမှာပေါ့အာသူတို့တွေကတော့ခွင့်ရည်အများကြီးဆုံးချူတာပေါ့ဗျာ
အ
ာကျွန်တော်ပြောရှင်တာကတော့ဒီမြန်မာပြည်မှာအစိုးရဝန်ထမ်းတွေအတွက်တရားဝင်ဆေးရက်ပြပြီးတော့ကုမ္ပဏီဝန်ထမ်းတွေအတက်ကြခါကုမ္ပဏီစီကန်စီနီအတိုင်းပိုက်ပေါ့ပိုက်ရက်တွေမှာအလုပ်လုပ်နေရှင်နေဆိုလို့ရှိရင်နှစ်ဆပေးပေါ့ဗျာဟိုနှစ်ဆပေးတဲ့အလုပ်သမားဥပဒေကိုထုတ်ပေးလိုက်ရင်ပြီးနေတာပဲဒီ
ဟုတ်ကဲ့ခင်ဗျာ
အခုဟာကပက်ပက်အလုံးလုံးအညှို့ဆော်ဝေဖန်ခန့်ရှင်းနေတယ်လို့မျိုးဖြစ်နေပါတယ်ဟုတ်
ဟုတ်ကဲ့ပါဘယ
်ကျွန်တော်နိုင်ငံတကူမှာဆက်ပြီးရင်းနဲ့ဘယ်လိုပို့ဆောင်ရစနစ်ကိုကံကြမ်းမှုရှိတဲ့အောက်ရှေ့ပြည်အလို့သမားတွေလူတန်းစားအများစုရှိနေတဲ့အချိန်မှာအစိုးရတည်းရဲ့အစိုးရတည်းရဲ့ဟာစီးပွားရေးအကြောင်းကြားချက်တကူတင်းနဲ့ဥပဒေအသစ်ကိုရှင်းရှင်းချက်တင်းမပြည့်မှုလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကျော်စံဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုကခင်ဗျာအစိုးရကဘာကြောင့်ဒီဥစ္စာကိုဒီလောက်အလောတကြီးပေါ်တော့ကတ်ပြီးတော့မှလို့ရတာလေတာမန်လူတွေတောင်မှမြင်နိုင်တဲ့ကိစ္စကိုဘာကြောင့်အစိုးရလုပ်နေတဲ့လူတွေကမမြင်နိုင်ရတာလဲကိုကဘယ်လိုမြင်ပါသလဲ
။ကျွန်တော်ထင်တာပေါ့တကယ်တမ်းပြောရင်တော့ဗျာအကြောင်းပြချက်ကတော့တိတ်တော့တင်းတင်းရှားရှားမတွေ့ဘူး။သို့တော်ညာပဲကျွန်တော်ယူဆချက်ပြောရင်တော့ကျွန်တော်တို့တိုင်းပြည်မှာတော့စီးပွားရေးကကျတယ်ပေါ့နော်ကျနေရယ်နော်အကြဘက်ကဦးတည်နေရဲ့သဘောမျိုးလက်ရှိမှာပေါ့နော်ပြင့်နေတဲ့အခါကျတော့ဒီဘာကြီးကိုအဲတိုးတက်လာအရှိန်ခုံနဲ့ဆောင်ရရမယ်ဆိုရဲအယူအဆပေါ်မှာအခြေခံပြီးတော့ဒါရုံးပိရဲ့တကြံရုံးပိရဲ့အတွင်းမှာဒါပြပပုဂ္ဂိုလ်ဒီပြင်ဖို့အတွက်အသက်ကျဲဖြစ်တယ်ပေါ့ဒီ
ဒါ
ဖန်လုံးငန်းဆောင်ရတာပဲဖြစ်ဖြစ်စင်မောတင်ဖို့တာပဲဖြစ်ဖြစ်အသက်ကျဲဖြစ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ဆောင်ရတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်း ဒါမျိုးသူကရုပ်တရက်ဝန်တိုင်းလောက်တာတော့မသိတော့ဘူးလို့ကျွန်တော်ယူဆပါတယ်
တော်တော်မျိုးသေးဘာကြောင့်ဟဲ့လားကြိုပြီးတော့လည်းလုံးလို့ရရတာနဲ့အခုကျမှဘာကြောင့်ဒီလောက်ကြီးကတ်ပြီးတော့မှလုံးလိုက်ရတာလဲအလို့တကြီးဘာကြောင့်အဲ့လိုဖြစ်သွားရတယ်တော်တော်မျိုးသေးယူဆတယ်
ဟိုကျွန်တော်အမြင်ကတော့ဟိုခုနကကိုကဆွေးနွေးသလိုပဲပေါ့လေဒီစီးပွားရေးစဆင်းနေတဲ့အပေါ်မှာဒါအချောင်းပြတဲ့အချက်လို့ကျွန်တော်ကတော့မြင်နေဟိုကျွန်တော်တို့ဒီသမရယုံကထုတ်ပြန်နေချိန်မှာချက်မှာလည်းပဲအဲ့လိုအလားတူပေါ်ပြတာကိုတွေ့ရတယ်အဲဒါနဲ့လို့ခုနပြောသလိုပေါ့တစ်ဖက်ကကြည့်နေဆိုလို့ရှိရင်ပေါ့လေတကယ်တမ်းကဟာလာဒီနှစ်မှာရုပ်ဖို့နော်ရည်ရွယ်ချက်ရှိတယ်ဆိုရင်ဟာ2019မှာရုပ်ဖို့ရည်ရွယ်ချက်ရှိတယ်ဆိုရင်ဟာ2016နှစ်ကုန်ပိုင်းကအဒီကိစ္စနဲ့ပတ်သက်ပြီးတော့အများပြည်သူကိုအသိပေးဖို့လိုအပ်တယ်။နောက်ပြီးတော့ချုပ်တင်ဟိုစီစဉ်ဖို့လိုအပ်တယ်လို့မြင်တယ်။အခုကျတော့အနည်းကဆောင်ရွက်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့တစ်ခါကစဉ်းစားမယ်ဆိုရင်ဟလာအစိုးရရဲ့စီမံခန့်ခွဲမှုအပိုင်းနော်စီမံအုပ်ချုပ်မှုအပိုင်းမှာအားနည်းချက်တွေကြောင့်လား။အဲနောက်တစ်ခုကဟလာဟိုအစိုးရအနေနဲ့ပြည်သူလူထုကလည်းပဲဟလာငါတို့လုပ်ရင်တော့လိုက်ပြီးတော့လုပ်မှာပဲ။ဟလာငါတို့ကရှိရနေကောင်းမှုအတွက်လုပ်တာပဲဟလာကောင်းမှုအတွက်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟလာဟိုပြည်သူလူထုအနေနဲ့အစိုးရလုပ်တာကိုဘာမှမငြင်းမဆန်ပဲနဲ့လိုက်ပါဘူးလိုအပ်တယ်ဆိုတော့ဥမာဟိုရှစ်အရင်ခေတ်တုန်းကပြောရဲပေါ့ဗျာဘူးပေါက်တာမလိုချင်ဘူးရေးပါတာပဲလိုချင်တယ်ဆိုတော့ဟိုအနာချင်းဆန်းဆန်းစဉ်းစားချက်ထပ်မှများအခြေပြုပြီးတော့ဒီလိုပေါ်ဆောင်မှုမျိုးဖြစ်လာသလားလို့လည်းစဉ်းစားစရာရှိတယ
်ဟုတ်ကဲ့
ဒါနဲ့ကျွန်တော်အမြင်အဖြစ်တော့ဒီလိုမျိုးပေါ့လေကစင်ကလျားနဲ့ဖျူဖျဲအဖြစ်သွားတာဟာလက်ရှိအစိုးရရဲ့တနစ်ပတ်တန်းအတွင်းမှာအင်မတန်မှအရှက်ရစရာကိစ္စတစ်ခုလို့ကျွန်တော်အဲ့လိုသုံးသပ်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့စီကိုဒီ Facebook ကနေပြီးတော့ဒီမှတ်ချက်ပေးဆွေးနွေးထားတဲ့ဟာတွေကိုကျွန်တော်တို့ Why Not သားတွေကဖတ်ပေးထားတာရှိပါတယ်ဆိုတော့ပထမဦးဆုံးတော့ဒီ Why Not သားတွေဖတ်ပေးထားတာမတိုင်ခင်မှာကျွန်တော်တို့သောတာရှင်ကြံခင်းမျိုးကဥကျော်လင်းကနေပြီးတော့အသံဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်10မိနစ်45စက္ကန့်အဲ့ဒါလေးအရင်ဆုံးနောက်ထောင်ကြည့်အောင်ပါခင်ဗျာ
တကြံရက်နဲ့ပို့တက်ပြီး10ရက်ပိတ်တဲ့အစီအစဉ်ဟာရခင်အစိုးရလက်ထက်လှုပ်ဆောင်ချက်တွေအနေနဲ့ဝင်တန်းတွေပါဝင်တပြည်လုံးကဝင်တန်းမိသားစုတွေနဲ့ပတ်သက်သူတွေအနှစ်သက်ဆုံးဆောင်ရွက်ချက်လို့မြင်ပါတယ်။ကျောင်းသားတွေရဲ့အမျှော်လင့်ဆုံးနေ့ရက်ကနွေရာသီရက်ရှိကျောင်းပြည့်ရက်တွေဖြစ်သလိုတနစ်တာညီငွေဖွဲ့ရာစာသင်ခန်းတွေကနေလွတ်လွတ်ကျွတ်ကျွတ်အနားယူခွင့်ရတဲ့နေ့ရက်တွေပါပဲ။အဲ့ဒီနေ့ရက်တွေဟာလှုပ်တင်တာတွေကြီးလှုပ်နေရတဲ့ဘဝတွေကရုပ်ထက်ပြီးကိုယ်နှစ်သက်သဘောကျတဲ့အလုပ်ကလေးတွေလှုပ်ခွင့်ရတဲ့နေ့တွေပါ။ဒီလိုရက်ရှိမျိုးကိုအလုပ်ကိုတက်ပြစ်ပင်စင်မယူမချင်းလှုပ်နေရတဲ့ဝင်တန်းတွေအတွက်တစုတစည်းတည်းတစ်ခါမှမရခဲ့ပါဘူး။အဲ့ဒီလိုရခဲ့တဲ့အတွက်လဲဝေးလံတဲ့ဒေတာကမိဘရက်ထံပြန်ခွင့်ရခဲ့ကြသလိုနီးတဲ့သူတွေအတွက်လည်းကိုအခြေချရာနေရာမှာပင်စင်ယူပြီးနေထိုင်ဖို့အစီအစဉ်တွေပြန်လည်စီစဉ်ဖို့အချိန်အပြည့်အဝရခဲ့ကြပါတယ်။ခရီးထွက်အပန်းဖြေတဲ့သူတွေအတွက်လည်းအပန်းမှမပြေခင်ကတော့ကမျိုးအလုပ်ခွင့်ပြန်ဝင်ရတဲ့အဖြစ်မျိုးမရောက်တော့ပါဘူး။အဓိကကတော့မိသားစုလိုက်ဝန်ထမ်းဘဝနေရာအသီးသီးမှာခွဲခွာတာဝန်ထမ်းဆောင်နေကြတဲ့သူတွေတစ်နှစ်မှတစ်ခါအာရပါရစီစဉ်လုံးလုံးနေခွင့်ရတဲ့အချိန်တွေလည်းဖြစ်နေပါတယ်။စေရဆိုပေမဲ့တပတ်မှာနှစ်ရက်ပိတ်နေကြရက်နဲ့ပေါင်းလိုက်ရင်ရက်ပိုပိတ်ပေးလိုက်ရတာက3ရက်ထဲသာဖြစ်လို့3ရက်ကလေးအတွက်နဲ့ပျော်ရွှင်နေရတဲ့တပြည်လုံးကဝန်ထမ်းမိသားစုတွေရဲ့မျှော်လင့်ချက်တွေကိုမဖြည့်ဆည်းတတ်မှုထင်ပါတယ်။တရင်ကျိုးပိတ်ရက်တွေမှာခွဲခြားတတ်မှတ်ပေးတာကဝန်ထမ်းနေအဖို့စေရတစုတစည်းတည်းပိတ်မှုလို့လူငွေရေးကိစ္စအဝဝလှုပ်ဆောင်ဖို့အချိန်မလုံလောက်နိုင်ပါဘူး။ပိတ်ရက်ချင်းတွေ့ရင်တစုတစည်းတည်းကဝန်ထမ်းအနေအားလုံးနှစ်သက်သဘောကျမဲ့အစီအစဉ်ဖြစ်တယ်လို့ဝန်ထမ်းတွေကိုမိပြီးပတ်သက်ရာအလို့ကန်စီးပွားရေးလုပ်ငန်းများလှုပ်ဆောင်သူတွေကိုလည်းအလုံးလုံးမရတဲ့အတူတူတစ်နှစ်မှတစ်ခါရက်ရှည်နားနေခွင့်ရသွားကြပါတယ်။ဒါကြောင့်မို့ရက်ရှည်မပိတ်ခင်ကြိုတင်စီစဉ်စရာကိစ္စတွေကိုစီစဉ်ထားပြီးရက်ရှည်ပိတ်ရက်ကိုတော့10ရက်အတိုင်းပဲထားတင်ပါတယ်ဗျာ
။အဲ့ဒါကတော့ဂျန်ကင်းမျိုးကဥကျော်လင်းပါသူကတော့10ရက်ပဲထားဖို့ပြောပါတယ်။နောက်တဦးကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါဥကျော်ရှိမှာတဲ့ဆိုတော့မတ်တင်ကြီးထိုက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။တကြံရုံးပရဲ့လျှော်တာကိုထောက်ခံပါတယ်ရုံးပရဲ့ရှေကြီးကာလမှာဌာနဆိုင်ရာရုံးများနဲ့အဆက်အသွယ်ပြတ်တာနစ်နာပါတယ်အခုလိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်နေရချိန်မှာရုံးတကားတွေအမြဲဖွင့်ထားရပါမယ်ပုဂ္ဂလိကလုပ်ငန်းတွေဟာဌာနနဲ့ဆက်ဆက်နေပါတယ်တနစ်မှာရုံးပရဲ့125ရက်ရှိပါတယ်တနစ်တာကာလရဲ့၃ပုံတစ်ပုံရုံးပိတ်ထားတာပါဆိုးတာတစ်ခုရှိတယ်ရုံးဖွင့်ပေမဲ့ productive မဖြစ်ပြန်ဘူးရုံးတရုံမှာလူ40ရှိရင်အဓိက10ယောက်ကပဲလှုပ်ရှားနေတာပါရှေးတုန်းကစနေနေ့ဝက်ရုံးဖွင့်နေကြောင်းတက်ရတယ်တကြံရုံးပိတ်ရဲ့လျှော့လိုက်ရလို့တခြားမရှိဘူးတဲ့ရုံးပိတ်ရဲ့အစ်စ်တွေဖန်တီးပေးစီရလဲမလို့အဖူတိုင်းပြည်တိုးတက်ခြင်းတော့အလုတ်ကိုတိုးပြီးလှုပ်ကြဖို့ဆွေးနွေးအကြံပြုလိုပါတယ်လို့ရေးထားပါတယ်ရှင
်အဲ့ဒါကဥကျော်ရှင်ပါတခါနောက်တူကဘလူးကျွန်းချောင်းဆူမြို့နယ်မှုဒွန်းကြီးရွာကကိုထက်အောင်ပါခုနဥကျော်ရှင်ကတော့သူကတော့ပိတ်ရဲ့လျှော့တာကိုသူကလက်ခံတဲ့သဘောရေးပါတယ်ကဲကိုထက်အောင်ကရောဘာသဘောထားရှိပါသလဲဒီခေါက်တော့နားလောက်ပါဖတ်ပြပါ
ဟုတ်ကဲ့ပါ တကြံရုံးပိတ်ရက်ကိုလျှော့လိုက်တာအစိုးရအတွက်အဆင်ပြေပေမလို့ဇာတိနဲ့အဝေးမှာတာဝန်ထမ်းဆောင်နေရတဲ့ဝန်ထမ်းတွေအတွက်ကဒီလိုရက်ရှည်ရုံးပိတ်ရက်ရောက်မှာပဲအိမ်ကိုအေးဆေးပြန်ပြီးမိသားစုနဲ့အတူပျော်ရွှင်အနားယူရမယ်သူတွေအတွက်ဆိုရင်အဆင်မပြေဘူးပေါ့လို့ရည်ထားပါတယ်ရှင်
ကျေးဇူးတင်ပါတယ်ခင်ဗျာဒါကမူတွန်းကြီးရွာကကိုထက်အောင်ပါဆိုတော့ကိုကရေလူတွေကြားထဲမှာတော့သဘောထားကအမျိုးမျိုးပဲဒါပေမဲ့ဒီ10ရက်ကနေ short ချလိုက်တာကိုသဘောမတူတဲ့လူကတော့များပါတယ်ကျွန်တော်တို့စီကိုပို့တယ်လဲမှာလဲရေတွေအပြင်ရှင်းကြည့်မယ်ဆိုရင်တော့သဘောတူတဲ့လူကနေပါတယ်သဘောမတူတဲ့လူကများပါတယ်သဘောတူတဲ့လူတွေ10ရက်ကနေပြီးတော့9ရက် short တော့သဘောတူတဲ့လူတွေရဲ့တူးကြောင်ပြတ်ချက်ကလည်းပဲတော်တော်လေးခိုင်လုံတဲ့သဘောတော်တချို့ဟာတွေမှာတွေ့ရပါတယ်ဆိုတော့မိတို့ပင်ဖြစ်စေအခုပုံစံကြတော့ဒီအမိန်ကြီးရေစုံမျောမဲ့သဘောဖြစ်သွားပြီလို့ကိုကအလူနာရတယ်လား
ကျွန်တော်တို့ဒီနေ့ထုတ်တဲ့ပေါ်ဒီနေ့အတွက်ကတော့ထုတ်လိုက်တဲ့အမေကရေစုံပြောသွားတာပေါ့အမေရဲ့သဘောကသူကဒီနေ့မှ9ရက်ပဲတက်ရအောင်ပါဂျုံပိရဲ့ကဒီ9ရက်ပဲရှိရမှာသို့တော်ကြားလဲအစိုးရဝန်ထမ်းတွေအတွက်ကတော့အုပ်ချုပ်ရေးနီလန်းနဲ့အားလိုက်ရဲ့9ရက်ထပ်တိုးပေးတယ်ပေါ့လေနော်စီစီမံပေးတယ်ပေါ့နောက်တစ်ခါပုဂ္ဂိကဝန်ထမ်းတွေအတွက်လည်းဒါအလုပ်သမားဝန်ကြီးကဒီစုညီနိုင်ပေးရတဲ့ဆေးရရမယ်လို့ဆိုတယ်အဲ့ဆိုတော့ဒီနှစ်မှာတော့ထုတ်လိုက်တဲ့အမေကဘာမှအကျိုးတရားမှုမရှိဘူးဖြစ်သွားတာပေါ့
ဟုတ်ကဲ့ခင်ဗျာတော်ရရမျိုးသိန်းကဘယ်လိုမြင်လဲ
အဲကျွန်တော်မြင်လဲအဲ့လိုပါပဲဗျဟိုဒီနှစ်ကအမှန်တကယ်ကတော့ဟိုအမေလာထုတ်လိုက်ပြီးတော့တကယ်တမ်းကအဲ့ဒီအမေကိုအကြောင်းပြုပြီးတော့ဟလာအစိုးရပေါ်မှာဝေဖန်တာတွေနောက်အစိုးရရဲ့စီမံခန့်ခွဲမှုအလွဲတွေဒါတွေပေါ်လွင်လာတာလွဲလို့ရှိရင်အဲတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဟိုဖြစ်ရောက်မှုအပိုင်းမှာဟိုဟိုရှေးဆုံးမျောသွားတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်။ဒါနဲ့ကျွန်တော်တို့အဲ့မှာတစ်ချက်ပေါ့လေစဉ်းစားဖို့လိုအပ်တာကပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီရပိုင်ခွဲမှာ
ဥ
ပမာအခုအချိန်မှာအစိုးရဘဏ်ရဝန်ထမ်းတွေကတော့သူကဟလာမူလအတိုင်း၁၀ရက်လို့သတ်မှတ်ထားပြီးနေလို့လက်ရှိအချိန်နေထိနိုင်ငံတဝိုင်းမှာရှိတဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီနေ့မှာ၁၀ရက်အပြည့်ခန်းစားခွင့်နဲ့ပတ်သက်ပြီးတော့ဟိုအတိအကျအာမခံချက်မရသေးပါဘူး။ကျွန်တော်အမြင်အားဖြင့်တော့နိုင်ငံဝန်ထမ်းပဲဖြစ်ဖြစ်ပုဂ္ဂလိကဝန်ထမ်းပဲဖြစ်ဖြစ်သူတို့ကနိုင်ငံသားတွေဖြစ်တယ်နိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်မလို့အများပြည်သူအလုံးပိတ်ရက်ကိုဒန်းတူရည်တူရဖို့လိုအပ်တယ်လို့မြင်တယ
်
အဲ့ဒီအတွက်ကိုနော်နိုင်ငံတော်သမ္မတရုံးကပဲဖြစ်ဖြစ်ဟာလူ့သမားဝန်ကြီးဌာနကပဲဖြစ်ဖြစ်ဟဲ့လားအမိတ်တရက်ထုတ်ပြန်ပြီးတော့အဲတနိုင်ငံလုံးကိုလွှမ်းခြုံနိုင်တဲ့မကြီးညာချက်အမိတ်မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ကျိုးပြည့်ရဲ့ဆေရဲ့အပြည့်အဝရဖို့အတွက
်ဟုတ်ကဲ့ဒါကတော့တမရကနိုင်ငံတော်အစိုးရကမင်းထုတ်တာတော့အလုံးနဲ့ဆိုင်တင်တာပေါ့ဗျာ။တော့ဟိုတချို့အစိုးရဝန်ထမ်းကတော့ဒီလိုအလို့သမားတွေကတော့ဒီလိုပုဂ္ဂလိကဝန်ထမ်းကတော့ဒီလိုဆိုလို့တော့ဘယ်နိုင်ငံမှမလုပ်လို့မရှိသလိုလုပ်တဲ့နိုင်ငံရဲ့ဥချိုးရင်းနဲ့ပတ်သက်လို့စီမံခန့်ခွဲရေးနဲ့ပတ်သက်လို့မေးခွန်းထုတ်တာလည်းတဘာဝကြောက်လို့ကျွန်တော်ယူဆပါတယ်။ဆိုတော့နောက်တစ်ခုကကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့အေးမြတ်သူဆိုတဲ့သောဒရှင်ရဲ့အမြင်ကိုအခုနားထောင်ကြည့်အောင်ပါ။
ကျမက NLD ပါတီကိုအားပေးထောက်ခံနေသူတယောက်ပါဒီနေ့တကြံရုံးပိတ်ရက်လျှော့တဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ပါတယ်အခုဆိုကျမတို့ရွာကနေရန်ကုန်ကိုအလုလာလို့ကြားတဲ့သူတွေကတကြံရုံးပိတ်ရက်မှာရွာကိုပြန်ကြဖို့တွတ်ဆုံနေကြပါပြီကျမတို့တွေကရန်ကုန်မှာတစ်နှစ်လုံးအလုလုကြရပြီးတကြံရုံးပိတ်ရက်ရောက်တော့မှမွေးရက်ရွာကိုတခဏပြန်ကြရတာပါအခုလိုရုံးပိတ်ရက်၅ရက်ပဲတက်မလာရင်အကြုံနေကားစီးပြီးပြန်မယ်နောက်နှစ်ဆန်းတရက်နေ့ကိုပြန်လာမယ်။ကြားထဲမှာကျမတို့ရွာမှာနေရမယ့်အချိန်က၃ရက်ပဲရှိပါတော့တယ်။ဒီတိုင်းသာဆိုရင်တော့အဆင်ပြေနိုင်စရာနည်းနည်းလေးမှမရှိတော့ပါဘူး။ကန့်ကွက်ပါရယ်။အပြင်းထန်ကိုကန့်ကွက်ပါရယ်။ကားလက်မဲ့ကိစ္စကိုလည်းပြောချင်ပါရယ်။ကျမတို့ရင်းနှံချောင်းမြို့ကိုတကြံရုံးပိတ်ရက်ပြန်ရင်အသွားအပြန်၃,၆,000ရှိပါရယ်
။ဒါမှန်လူတွေအတွက်ဒီကားကကအင်မတန်ဈေးကြီးတယ်လို့ကျွန်တော်နားလည်မိပါရယ်။ဒါကသောရရှင်အီးမြတ်သူ Facebook ပေါ်မှာဆွေးနွေးထားတာကိုမကင်ဖြူတွေကဖတ်ပြပေးထားတာပါ။နောက်သောရရှင်တူဆိုင်းဟန်ခေဆက်ဆိုတဲ့ရှမ်းပြည်ကသောရရှင်တူဆွေးနွေးထားတာအတော်လေးစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ကိုကတို့တော်တော်မျိုးတင်တို့အတန်လေးဟိုနားထောင်ပေးကြပါဦး။10မိနစ်နဲ့6စက္ကန့်ရှိပါတယ်။သူဆွေးနွေးထားတာလေးကနည်းနည်းထူကြပါတယ်
။အပြေးဝမရရှိကြလို့ဖြစ်ပါတယ်။အလို့သမားတယောက်အတွက်တစ်နှစ်ပတ်လည်လုံးသက်ခွင့်လစာနဲ့ခွင့်ခံစားခွင့်သာရရှိမယ်ဆိုရင်
အဓိကမှာဒီဥစားကတခြားတောတာရှင်ဆွေးနွေးထားတာပါကျွန်တော်ကအခုဒီရှမ်းပြည်ကတောတာရှင်ဆိုင်းဟန်ကျွန်တော်တို့ကလည်းအချိန်ကသိမရှိတော့ဘူးဆိုတော့ရှမ်းပြည်ကတောတာရှင်ဆိုင်းဟန်ခေဆက်ရဲ့ဆွေးနွေးချက်ကိုကျွန်တော်ဖွင့်ပြပေးချင်တာပါ10မိနစ်90စက္ကန့်နော်ပြန်နှံထောင်ကြည့်ပါဦးခင်ဗျာ
တကြံရုံးပိတ်ရက်ကို9ရက်ထားတာကောင်းပါလေဒီချိန်နဲ့10ရက်ဇက်တိုက်ဆိုတော့တိုင်းပြည်အတွက်သိမကောင်းပါဘူးကျွန်တော်အမြင်ကတော့ပြည်နယ်တွေကိုလည်းတိကျဆိုးရရုံးပိတ်ရက်တွေရှိသေးကြမှာလေဒါမှပြည်တော်စုသဘောပူဆောင်လာမှာပါတချို့သောရုံးပိတ်ရက်တွေကပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေနဲ့လုံးဝမသက်ဆိုင်သလိုဖြစ်နေပါလေ။ဥပမာကရင်တိုင်းရင်းသားမရှိတဲ့ပြည်နယ်တွေမှာကရင်နေသိကူဆိုပြီးတော့ရုံးပိတ်ရက်ထားပေးရပါလေ။ကိုပြည်နယ်ကိုလူမျိုးနဲ့သက်ဆိုင်တဲ့နေထူးနေမြက်ကြတော့အစိုးရကအတိအမှတ်ပြုမပေးပါဘူး။ ရှမ်းပြည်နယ်မှာဆိုရင်ဖေဖော်ဝါရီလ9ရက်နေ့မှာကြောက်တဲ့ရှမ်းပြည်မြို့သားနေခေါ်ရှမ်းပြည်နယ်နေကိုအစိုးရရုံးပိတ်အနေနဲ့ရှိသင့်ပါတယ်။တခြားပြည်နယ်တွေလိုက်ပြီးတော့ပိတ်ဖို့မလိုပါဘူး။အရင်စစ်အစိုးရခေတ်ကဆိုရင်ရှမ်းပြည်မြို့သားနေခေါ်ရှမ်းပြည်နယ်နေကိုလွတ်လပ်လပ်ကျင်းပခွင့်တော့မရခဲ့ပါဘူး။ရှမ်းပြည်စည်းလုံးမှာကိုမလိုလားလို့ထင်ပါတယ်။ရှမ်းပြည်နယ်မှာတိုင်းရင်းသားမျိုးနွယ်စုများပြားတဲ့အတွက်ရှမ်းပြည်နယ်မြို့သားနေကိုလွတ်လပ်လပ်တရားဝင်ပြည်နယ်ရုံးပိတ်ရဲ့တစ်ခုအနေနဲ့ကျင်းပခွင့်ရခြင်းဖြင့်ပြည်နယ်အတွင်းမှာစည်းလုံးညီညွတ်မှုကိုပြန်လည်ပြသနိုင်မယ့်နေ့ဖြစ်လာမှာပါ။အမျိုးသားရင်ကြားစေဖော်ဆောင်တဲ့နေရာမှာတိုင်းရင်းသားတွေရဲ့ခံစားချက်ကိုထင်ရတဲ့ပြည်နယ်အစိုးရပိတ်ရတရက်စီတရားဝင်သတ်မှတ်ပေးခြင်းကလည်းအပေါင်းလက္ခဏာဆောင်တဲ့လုပ်ရဖြစ်ပါတယ
်။အမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့အခြေခံအောက်မှာစဉ်းစားဆွေးနွေးသွားတာစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါကဒီကနေ့ဖြစ်ပျက်ခဲ့တဲ့လွှတ်တော်ရင်ဖြစ်ပျက်တကူနဲ့လည်းသွားတိုက်ဆိုင်နေလို့ကျွန်တော်ဒီတော်ရရှင်ရဲ့ဆွေးနွေးချက်လေးကိုဖွင့်ပြတာပါဆိုတော့ကိုဘွားတို့တော်တော်ရင်မျိုးတိန်တို့ပြည်နယ်တစ်ခုချင်းစီမှာဟလာပိတ်ရတစ်ခုစီတဆန်ရပြည်နယ်လိုက်တတ်မှတ်ပေးဖို့ရှိဖို့ကောင်းတယ်ဆိုတာလည်းပဲစိတ်ဝင်စားစရာကောင်းတဲ့စဉ်းစားနည်းတစ်ခုလို့ကျွန်တော်တို့ယူဆပါတယ်ဗျာဆိုတော့ကိုဘွားကကျွန်တော်တို့အချိန်1မိနစ်လောက်ကြာပါတယ်တယောက်ကို minute ဝက်စီလောက်ကိုဘွားနဲ့တော်တော်မျိုးတင်နဲ့နောက်ဆုံးမှတ်ချက်လေးပြောပါဒီဖြည့်ရက်ကနေပြီးတော့အစိုးရအနေနဲ့ဘယ်လိုသင်ခန်းစာယူသင့်တယ်လို့ကိုဘွားပြောချင်ပါလဲ
အဓိကတော့ဒုက္ခပြောက်တဲ့အစိုးရဖြစ်တဲ့အတွက်အစိုးရရဲ့စုံထက်ချက်တိုင်းမှာလူတို့ကထောက်ခံနေဖို့လိုအပ်ပါတယ်အခုဆိုရင်အကြံကိစ္စကအလင်းတူအစောတည်းစုံထက်တဲ့စုံထက်ချက်တွေအတွက်အစိုးရရဲ့စုံထက်ချက်အပေါ်မှာလူတို့ကနားမလည်စိတ်ရှုပ်ထွေးပြီးတော့အစိုးရအပေါ
်ဟုတ်ကဲ့
ထောက်ခံမှုကြားသိစေရဲ့အတွက်ကျွန်တော်တို့ဒီကိစ္စမျိုးကိုအစိုးရအနေနဲ့အလေးနဲ့ထားပြီးတော့သုံးသပ်ပြပါလေကိစ္စရဲ့အတိုင်းမှာလူတို့ရဲ့သဘောထားကိုရယူဆောင်ရွက်ပြီးမှသုံးသပ်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာရမျိုးသေးစက္ကန့်အစိတ်ရပါမယ
်အဲကျွန်တော်ကတော့ဒီအစိုးရအနေနဲ့ပေါ့လေလာမယ့်ကာလတွေမှာနော်လူတို့နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအချက်အလက်ပေါ့လေဘက်ပေါင်းစုံကနေအချက်အလက်အမြင်သဘောထားတွေကိုစုစည်းပြီးတော့မှနော်အများပြည်သူရဲ့စံထားနဲ့
ဟုတ်ကဲ့
အများဆုံးကိုက်ညီနိုင်မဲ့ဆုံးဖြတ်ချက်မျိုးတွေကိုချမှတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာမျိုးသိရ
င်လည်းရုံးပိတ်ရဲ့တတ်မှတ်ပြီးလို့ကိစ္စအားလေးရုံးပိတ်နဲ့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပြည်နယ်ဆွေးနွေးပေးသူတွေအားလုံးတရရဲ့ပါဝင်ဆွေးနွေးသူနောက်ထောင်သူဒေါက်တာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်တူမခင်ပြူတွင်တဲ့သူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းတိုမီတာ3058တိုကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့နောက်ဆုံးရထိတ်တန့်တဲ့အချင်းချုပ်ကိုမတ်သိငေထိုက်ကပြောပြပေးပါအောင်အိုဘားမားကဲလို့လူသိများတဲ့အခချင်းခွေသက်သာတဲ့ကျန်းမာရေးပြည်သူဆောင်ရှားမှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအာမခံဆုံးရှုံးလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရုံးကပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂတဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်ကိုဒီလမလခုံပိုင်းမှာစတင်မယ်လို့ဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်ကိုဒီကနေ့ပြောဆိုပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေဘလို့နှုတ်ထွက်ရမယ်ဆိုတာကိုပြဋ္ဌာန်းထားတဲ့ EU သဘောတူစာချုပ်ရဲ့အပိုင်90ပါပြဋ္ဌာန်းချက်အတိုင်းဒီလကုန်မှာစတင်မယ်လို့ဝန်ကြီးချုပ်မေကပြောဆိုသွားတာဖြစ်ပါတယ်။တူရကီနဲ့နယ်သာလန်ကြားတန်တမာရေးရအငင်းပွားမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမဂ္ဂရဲ့ကန့်ကွက်မှုကိုတူရကီကပယ်ချပါတယ်။နယ်သာလန်အစိုးရအနေနဲ့တူရကီနိုင်ငံခြားရေးဝန်ကြီးကိုနယ်သာလန်နိုင်ငံထက်ဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုစုဝေးပွဲတွေမလုပ်နိုင်အောင်ဟန့်တားတဲ့အနေနဲ့တိုင်းပြည်ကနေနှင်ထုတ်ခဲ့တာကြောင့်နယ်သာလန်နိုင်ငံတွေကိုနာဇီတွေလိုပြုမှုသူအဖြစ်တူရကီသမ္မတကအပြင်းအထန်ဝေဖန်ခဲ့တာဖြစ်ပါတယ်။လေပြင်းစစ်တပ်ရဲ့ခေါင်းဆောင်ခါလီဖာဟပ်တာဦးဆောင်တဲ့တပ်ဖွဲ့တွေကရေနံတင်ပို့ရာစစ်ကမ်းမြို့ Ras Lanaf ကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်တွေဆင်နွှဲနေပါတယ်။ဂျီဟတ်အစွန်းရောက်အဖွဲ့ဘန်ဂါဇီကာကွယ်ရေးတပ်ဖွဲ့တို့သိမ်းပိုက်ထားတာလည်းဖြစ်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမတင်ငေထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းဒိုမီတာ24 kHz 13.33 ည၊လိုင်းဒိုမီတာ40 kHz 9:30 ၊လိုင်းဒိုမီတာ48 kHz 6.85 ၊လိုင်းဒိုမီတာ50 kHz 9.55နဲ့လိုင်းလိုက်မီတာ190 kHz 15.5တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့တက်လွက်သူပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.